နေ့ညတော့ငါမိတ္တကသင်္ကဟပြီးသွားပြီနော်ဒီနေ့ညဘောရိပခိယသင်္ကဟတဲ့ဘောရိပခိယသင်္ကဟပြီးလို့ရှိရင်တပ်ပသင်္ကဟသင်္ကဟနှစ်ခုပဲကျန်တော့တယ်ကျန်တဲ့နှစ်ခုစလုံးကစာနည်းနည်းလေးတွေကြည့်ပဲအဲသင်ရမယ့်ဟာတော့များတာပေါ့ရှင်းပြစရာတွေများတယ်စာအနေနဲ့ကတော့နည်းပါတယ်ပြီးတော့လေဒီဘောရိပခိယသင်္ကဟအထဲမှာပထမဆုံးတွေ့ရမှာကတတိပဋ္ဌာန်၄ပါးအဲဒီတတိပဋ္ဌာန်၄ပါးက၄ရက်၅ရက်လောက်တင်မယ်နော်၄ရက်၅ရက်လောက်တင်မယ်အဲပြီးလို့ရှိရင်တော့ကျန်တဲ့ဟာကတော့အကုန်လုံးမှ၁ရက်၁ရက်လောက်နဲ့တောင်ပြီးလောက်ပါတယ်တုံမဟုတ်၂ရက်ပေါ့တကယ်တမ်းကပုံမှန်သင်ရိုးတိုင်းပဲသင်ကြမယ်ဆိုလို့ရှိရင်ဒီဘောရိပခိယသင်္ကဟဟာလွန်ဆုံး၂ညပေါ့လွယ်လွယ်လေးပဲသူကဥမာမယ်တတိပဋ္ဌာန်တရား၄ပါးတို့ဒီညစတင်မယ်ဟာတတိပဋ္ဌာန်တရား၄ပါးပါ၄လဲကာယ ानु ပတ္တနာတတိပဋ္ဌာန်ဝေဒနာ ानु ပတ္တနာတတိပဋ္ဌာန်စိတ်တာ ानु ပတ္တနာတတိပဋ္ဌာန်ဓမ္မာ ानु ပတ္တနာတတိပဋ္ဌာန်ဝေဒနာ ानु ပတ္တနာတတိပဋ္ဌာန်ကိုအရာကောက်လိုက်မယ်ရုပ်တရားကိုရှုတယ်စိတ်ကိုရှုတယ်ပေါ်လာသမျှသင်္ခါရတရားတွေကိုရှုတယ်ဝေဒနာကိုရှုတယ်အဲ့ဒါလေးတွေသဘောပေါက်လိုက်ုံနဲ့ပဲဒီတတိပဋ္ဌာန်၄ပါးပြီးသွားပြီအပေါ်မှာတွားရမယ်အခြေခံပေါ့နော်အခြေခံနေနေဆိုတော့အဲ့လောက်ပဲပြီးသွားပြီတတိပဌာန်၄ပါးနာမည်ကိုရမယ်၄ပါးရဲ့အဓိပ္ပာယ်ကိုသိမယ်ပြီးသွားပြီဒါပဲဒါဒီတင်းကျိုရဲ့အဆင့်ကဒီအဆင့်လောက်ပဲရှိရလေတူကဒါမဲ့လေအဲ့ဒီလောက်နဲ့မသွားတော့ဘူးတတိပဌာန်တစ်ခုတည်းကို၅ရက်လောက်သို့မဟုတ်၄ရက်လောက်အချိန်ယူပြီးတော့မှတည်တည်ချာချာလေးသင်ပေးမယ်နော်တည်တည်ချာချာလေးအာရုံစိုက်ပါဒီတရားတွေဟာခက်ခဲတယ်နက်နဲတယ်ပြီးတော့အလုတ်ခွင်ဖြစ်သွားတယ်တကယ်အလုတ်လုံမဲ့သူတွေအတွက်ကတော့ဒါဟာအလုတ်ဝင်ဝင်ရတဲ့ဘောမျိုးပဲတင်တန်းအလုတ်တင်တန်းပေါ့ဆိုတော့ဘောရိပခိယသင်္ကဟဆိုတဲ့အဲ့ဒီအဓိပ္ပာယ်လေးကိုတို့အရင်ကြည့်မယ်ဘောဓိဆိုတာသစ္စာ၄ပါးတရားကိုသိတတ်သောအရိယမဉဏ်၄ပါးဟောဒါဘောဓိနော်ဒီလိုဆိုရင်ဘောဓိကိုလိုရင်းပဲပြောပါဆိုရင်မဉဏ်ဟုတ်လားဘောဓိဆိုတာဗာလေ
မဉ္ဇဉ်အ
ဲ့ဒီမဉ္ဇဉ်ရတဲ့နေရာဒီတစ္ဆာ၄ပါးကိုလောကမှာပထမဆုံးထိုးထွင်းသိမြင်တာဘယ်သူဖြစ်မလဲဘုရားရှင်ဘောအမရတစ္ဆာ၄ပါးကိုပထမဆုံးထိုးထွင်းသိမြင်တဲ့သူထိုးထွင်းသိမြင်တဲ့သူဟာဘုရားရှင်အဲ့ဒီဘုရားရှင်ကဘယ်နေရာမှာသိမြင်ခဲ့တာလဲဆိုရင်ဗုဒ္ဓဂယာဗုဒ္ဓဂယာအိန္ဒိယနိုင်ငံဗုဒ္ဓဂယာကိုဘယ်နေရာမှာလဲဆိုလို့ရှိရင်မစ္စိမဒေတာဆိုတဲ့အဲ့ဒီဟိုဘောရိညောင်ပင်ညောင်ပင်ရဲ့အောက်မှာဘုရားပွင့်တာညောင်ပင်ရဲ့အောက်မှာတစ္ဆာတရားကိုသိတာညောင်ပင်ရဲ့အောက်မှာဘောရိညံကိုရတာဖြစ်တဲ့အတွက်အဲ့ဒါကိုဘောရိညောင်ပင်လို့ခေါ်တာညောင်ပင်ရဲ့နာမည်ကဘောရိညောင်ပင်မဟုတ်ဘူးဒါတွေကဘောရိညောင်ပင်တွေတခုမှမဟုတ်ဘူးညောင်ပင်ပဲအဲ့ဒီအောင်မှာဘယ်သူမှသစ္စာလေးပါမသိသေးဘူးဒီလိုမျိုးနော်အကယ်၍ဖျားရှင်ဟာတရက်ပင်အောင်မှာအရိယာမတ်ကိုရတာဆိုလို့ချင်းအဲ့ဒီတရက်ပင်ဟာဘောဓိပင်ဖြစ်သွားတယ်ဒီလိုမျိုးနော်ညောင်ပင်ကိုဘောဓိညောင်လို့ခေါ်တာမဟုတ်အရွက်ကလေးလှလှလေးနဲ့ဝိုင်းဝိုင်းလေးဆိုအဲဘောဓိညောင်မဟုတ်ဘူးနော်အဲ့ဒီမှာဘယ်သူမှတရားရထားခြင်းမရှိဘူးသူကသူညောင်ပင်ပေါက်နေတာညောင်ပင်ပဲဘောဓိညောင်မဟုတ်ဘူးအဲ့ဒါလေးတွေကိုသတိထားပါပုံစံတူလို့ဘောဓိညောင်လို့တင်စားတော့လဲအစ်စ်မဟုတ်ဘူးဟုတ်ပြီလားเนาะတချို့ဖုရားရှင်တွေကလင်းလွန်းပင်အောက်မှာပွင့်တာလင်းလွန်းပင်အောက်မှာပွင့်တဲ့ဖုရားရှင်ဆိုလို့ချင်းအဲ့ဒီလင်းလွန်းပင်ဟာအဲ့ဒီသာသနာအတွက်တော့ဘောဓိပင်လေတို့အခုကညောင်ပင်အောက်မှာပွင့်ထားတာဖြစ်တဲ့အတွက်အဲ့ဒီညောင်ပင်သာဘောဓိညောင်ပင်ဖြစ်တယ်အခုဒီမှာအပင်ပေါင်းအများကြီးစိုက်ထားတဲ့ဟာတွေတခုမှဘောဓိပင်မဟုတ်ညောင်ပင်ဟုတ်ပြီလားအိမ်မရှိရဲ့เนาะဒါကြောင့်တချို့ကအဲ့ဒီလိုမသိတဲ့အခါကျတော့ဘာလုပ်လဲဆိုတော့ညောင်ပင်ဆိုရင်မခုတ်ရဲဘူးဘောဓိညောင်ကိုခုတ်ရင်အပြစ်ကြီးတယ်အကုသိုလ်ဖြစ်တယ်ဆိုပြီးတော့မှအဲ့ဒီလိုမျိုးတွေအယူဆရှိတယ်ညောင်ပင်ကိုခုတ်လိုက်လို့ဘာမှမဖြစ်ပါဘူးဒီတည်းကညောင်ပင်နေလဲဒီတိုင်းပဲခုတ်လိုက်လို့လည်းဘာမှမဖြစ်ဘူးစိုက်ထားလို့လည်းဘာမှမဖြစ်ဘူးသူတို့ဟာစတမန်ရုပ်တရားတွေဖြစ်တယ်အဲ့ဒီအပေါ်မှာဘာမှဂုံဒရက်ရှိနေတဲ့အရာမျိုးတွေမဟုတ်ဘူးအေးအကယ်၍ကိုယ်စိတ်ကနေပြီးတော့ ဗုဒ္ဓပွင့်ခဲ့တယ်ဆိုတော့ဘောဓိညောင်ဆိုတဲ့အပင်ကိုဖြတ်စည်းခြင်းနဲ့စိတ်ရိုင်းနေပေါ့နော်အကုသို့စိတ်ရိုင်းနေအဲ့မင်းတို့ဖေကပွင့်ထားတဲ့ဘောဓိပင်ဆိုတာကြီးကိုငါခုတ်ရှင်တယ်ခုတ်ရဲတယ်ဆိုရင်အိန္ဒိယကိုတော့မသွားနိုင်ဘူးအိန္ဒိယကိုမသွားနိုင်တဲ့အတွက်ဒီတည်းကစိုက်ထားတဲ့အပင်ဟာဟိုအပင်နဲ့တူတယ်ဆင်တယ်မျိုးချင်းတူတယ်ဆိုတဲ့အတွက်အဒီအပင်ကိုပဲဘောဓိပင်ဖြစ်ကြီးမှန်းပြီးခုတ်တယ်ဆိုရင်တော့အကုသို့ကြီးသွားတယ်ဆိုအဲ့ဒီလိုမျိုးဟိုမှာရှိထားတဲ့ဘောဓိပင်ကိုရှိုးလို့ရှင်ဆိုတော့မြတ်စွာဘုရားကိုသွေးစိမ့်တက်အောင်လုပ်တဲ့ကံနဲ့တောင်အလားတူအောင်ထိုက်တယ်လို့ဒီလိုဆိုလိုထားတာရှိရလေလွယ်တော့မလွယ်ဘူးเนาะဒါပေမဲ့လေအဲ့ဒါဟိုးကဘောဓိပင်အစစ်ကိုပြောတာဒီညောင်ပင်ကိုလာရှိုးလို့အဲ့ဒီကံကြီးထိုက်သွားမှာမျိုးမဟုတ်ဘူးအဲ့ဒါမဟုတ်လို့ရှင်လူတွေကညောင်ဆိုလို့ရှင်ကြောက်ကြတယ်ကြောက်စရာမရှိပါဘောဓိညောင်ဆိုတာကိုတော့ကြောက်စရာကောင်းတယ်ဒါပေမဲ့တခြားဟာတွေအားလုံးကညောင်ပဲသူဟာဘောဓိညံရထားတာမဟုတ်ဘောဓိဆိုတာညောင်ပင်ကိုပြောတာမဟုတ်ဘူးဒါကိုပဲနားလည်ရမယ်နော်ဘောဓိဆိုတာညောင်ပင်ကိုပြောတာမဟုတ်ဘူးကဲ၍တရက်ပင်အောက်မှာဖျားပွင့်ခဲ့ရင်အဲ့ဒီတရက်ဟာဘောဓိပင်ပဲလင်းလုံးပင်အောက်မှာပွင့်တာတွေချီတယ်ဖျားတွေကအဲ့ဒီလင်းလုံးပင်ဟာဘောဓိပင်ဖြစ်သွားတယ်နားလည်ပါတယ်နော်အဲ့ဒါဆိုရင်ဘောဓိဆိုတာမဉ္ဉံကိုဆိုလိုတယ်ဖွဉ္ဉံတော့မပါဘူးနော်မဉ္ဉံကိုဆိုအရိယာမတ်တစ္ဆာ၄ပါးတရားကိုတိတက်သောအရိယာမဉ္ဉံ၄ပါးတဲ့သောတာပတိမတ်တဂရဂါမိမတ်အနာဂါမိမတ်အရဟတမတ်အော်အဲ့ဒီမဉ္ဉံ၄ပါးအဲ့ဒီမဉ္ဉံ၄ပါးကိုဘောဓိလို့ခေါ်တယ်ဒါကြောင့်ဣဒံမေပုံဉ္ဉံအတဝခိယံဘောဓိညာနတပစ္စယောဟောတုဘောဓိညာကိုရရရောက်ကြောင်းဖြစ်ပါစေဆိုပြီးတော့မှဘောဓိညာကိုရည်မှန်းတယ်အော်အဲ့ဘောဓိညာကိုရည်မှန်းတယ်ဆိုတာအတူတူပဲသူကမဉ္ဉံတို့ရရရောက်ကြောင်းအထောက်ပံ့ဖြစ်ပါစေလို့အဲ့ဒီလိုပြောတာပဲဘောဓိစုပန်တယ်ဆိုတော့ဘာမှသကလုံးကြီးသွားတာပဲရှိရအထူးမဟုတ်ပါဘူးเนาะတို့ကအဲ့လိုမျိုးသကလုံးကဆန်းသွားတယ်ဒါနဲ့မြင့်နေတယ်လို့ထင်အစိတ်ညွတ်တာကတမျိုးအထင်ကြီးသွားတတ်တယ်ဘောဓိစုပန်ထားတာဘောဓိစုပန်ထားဆိုတော့ဘုရားစုပန်တော့မဟုတ်ဘူးလေဘောဓိစုမဉ္ဉံရဖို့အတွက်စုတာမန်ရိုးရိုးပါပဲဤကုသိုလ်ကောင်းမှုသည်နိဗ္ဗာန်နတ္တပစ္စယောဟောတုနိဗ္ဗာန်တို့ရရရောက်ကြောင်းဖြစ်ပါစေသို့မဟုတ်လည်းမဉ္ဉံတို့ရရရောက်ကြောင်းဖြစ်ပါစေမတရားဖို့တရားနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရရပါလို့ဤအတူတူပဲဘောဓိစုပန်တာပဲဒါတွေကအကုန်လုံးအတူတူပဲနားလည်ပြီနော်ဟုတ်ပြီနောက်ပြီးပက္ခိယအဖို့အစုအသင်အပင်သူတို့အုပ်စုလေးကိုဆိုလိုတယ်အဖို့အစုအသင်အပင်ပေါင်းသင်းတွေပေါ့ပေါင်းသင်းတွေပေါ့အဲ့တော့စာနဲ့ဆိုအသင်အပင်အပင်အသင်အဲ့လိုကြီးခေါ်ကြတယ်အဖို့အစုပက္ကဟဆိုတာနောက်တစ်ခုကဒါပက္ခိယပက္ကဟဆိုတာရှိသေးတယ်ပက္ကဟဆိုတော့ရှင်းမြောက်တယ်လို့ဆိုလိုတယ်မဉ္ဉံရဖို့အတွက်သူတို့ကရှင်းမြောက်မဲ့တရားတွေပဲပက္ကဟတရားတွေပက္ခိယအဖို့အစုဒီအဖို့အစုအသင်38ပါးရှိတယ်အဲ့ဒီ38ပါးဟာမဉ္ဉံရဖို့အတွက်အကောင်းဆုံးအထောက်ပံ့ပေးမှာအဲ့ဒီ38ပါးကိုလေ့လာတဲ့အပိုင်းမို့လို့ဘောဓိပက္ခိယသင်္ကဟာလို့ဒီလိုဆိုလိုတာဒီထဲမှာတွေ့ရမှာအကုသိုလ်တရားတွေမတွေ့ရတော့ဝိဘက်တွေမတွေ့ရတော့ခရိယာတွေမတွေ့ရတော့မဉ္ဉံရဖို့အတွက်အကောင်းဆုံးကုသိုလ်လုပ်နိုင်ဖို့အတွက်အခွင့်အရေးတွေလုပ်တတ်ဖို့အတွက်အခွင့်အရေးတွေအဲ့ဒီဟာတွေဘယ်နည်းနဲ့လုပ်ရမလဲဆိုနီးလန်းနေပြီးတော့ပါအဲ့ဒါ38ပါးရှိပါတယ်တဲ့အဲ့ဒီ38ပါးဟာအကျဉ်းအားဖြင့်ဆိုရင်တော့9ပါးအကျယ်အားဖြင့်ဆိုရင်38ပါးရှိတယ်ဖတ်ကြည့်မယ်တတိယတကြောင်တစ္ဆာ၄ပါးကိုတိတတ်သောအရိယမဉ္ဇဉ်၄ပါး၏အသင်းအပင်ဖြစ်ကုန်သောတတိပဋ္ဌံတမ္မပရံတမ္မပရံမဟုတ်ပဋ္ဌံမဟုတ်ပဋ္ဌံတမ္မပရံဟုတ်ပြီအဋ္ဌိပတ်အိန္ဒြေဖို့ပုဇ္ဇင်မက္ကိတရားအကျဉ်းအားဖြင့်9ပါးအကျယ်အားဖြင့်38ပါးတို့သည်ဘောဓိပက္ခိယတရားမည်ဟုတ်ပြီအဲ့တော့ဘောဓိပက္ခိယတရား38ပါးလို့မှတ်မှာပေါ့ဒါကြားလဲကြားဘူးနေကြပါဘောဓိပက္ခိယတရား38ပါးဒါဆိုလို့ရှိရင်အဲ့ဒီမှာကြည့်လိုက်မယ်တတိပဋ္ဌံဒီနေ့ညသင်မယ်တမ္မပဒံဒါဝိရိယပဲဝိရိယအကြောင်းပဲပြောပါမှာသူ့အကျဲရှဲတရားတိတ်မရှိဘူးအဋ္ဌိပတ်မသင်ရသေးဘူးသူကဝီပါဝါတစ်မျိုးပဲအဋ္ဌိပတ်မတင်ရသေးဘူးအိန္ဒြေတင်ပြီးသားဘိုးတင်ပြီးသားဟုတ်ဘူးလားဘိုးစင်မတင်ရသေးဘူးမက်ကင်တင်ပြီးသားဩတိတ်တိတ်ဓာကြီးကအကျယ်ကြီးမတင်ရပါဘူးတတိပဋ္ဌံကတော့တမင်တကာကိုအကျယ်ကြီးတင်ပေးမှာအကျယ်ကြီးလည်းမဟုတ်ဘူးနော်အကျယ်ကြီးလို့လည်းပြောလို့မရဘူးဘာဖြစ်လို့လဲဆိုတော့ဒီတတိပဋ္ဌာနာတုတ်ဆိုတဲ့မဟာတတိပဋ္ဌာနာတုတ်ကိုဘိက္ခုအနာလယဘိက္ခုအနာလယဆိုတဲ့နိုင်ငံခြားဘုန်းကြီးတစ်ပါးကတတိပဋ္ဌာနာတုတ်ကိုအင်္ဂလိပ်လိုရေးထားလိုက်တာ သူ့ရဲ့စာအုပ်ဘိုးကပေါင်နဲ့ချီပြီးပေးရတယ်ပညာရှင်တရားကျော်လောက်ရဲ့အဆုံးအမတွေအဆုံးအဖြတ်တွေကိုကိုးကားတာအဲ့ကိုးကားထားတဲ့ဟာတွေအားလုံးကမြမတွေကြီးတယ်မာသီဆရာတော်ဘုရားရတီလို့ရွှေဆောင်ဆရာတော်ဘုရားရတီလို့မိုးကုတ်ဆရာတော်ဘုရားရတီလို့မင်းကုန်းဆရာတော်ဘုရားရတီလို့ဒီတိပဋ္ဌာန်တစ်ခုတည်းကိုပါဠိတော်နဲ့တဂရာနဲ့တီကာနဲ့ကိုတိုက်ပြီးတော့မှပညာရှင်တရားကျော်လောက်အရာတွေကိုကိုးကားလိုက်တော့မှမြမတွေကအများကြီးပဲနိုင်ငံခြားကိုးကားတာဘိက္ခုအနာလယလို့ခေါ်တယ်သူရဲ့နာဘာလို့တော့သူကိုယ်တိုင်ကလည်းမြန်မာပြည်မှာလာပြီးတော့မှတိတိကျကျကိုသူကလှိမ့်လာသွားတာလေအဲ့လိုနိုင်ငံသားဘိုးကြီးနေရှိနိုင်ငံသားဘိုးကြီးနေဟာမာသီဆရာတော်ဘုရားကြီးကိုမကိုးကားပဲနဲ့မနေဘူးသူ့ရဲ့အဲ့ Facebook မှာရှိတယ်ဘိက္ခုအနာလယလို့အဲ့လိုအင်္ဂလိပ်လိုရိုက်လိုက်လို့ရှိရင်မာသီဆရာတော်ကြီးပုံရင်ကြတာအဲ့လိုသူ့ရဲ့ website မှာကွာဆရာတော်ကြီးပုံတယ်တကယ့်ကိုသူကတခန်းတနာနဲ့ကိုပဲ website တွေလည်းဖွင့်ထားတာရှိတယ်သူကိုယ်တိုင်လည်းတာဒနာပြုတ်နေတယ်သူရေးထားနေတယ်ကြမ်းနေလည်းရှိတယ်အားတို့တော့အားလုံးတော့အင်္ဂလိပ်လိုပဲဗောနော်ကိုအားလုံးကိုစုံစုံသီးသီးမဖတ်နိုင်သေးဘူးဆိုလို့ရှင်သူ့ကိုသူ့ဟောင်းညီစမ်းကြည့်နေတယ်ဆိုရင်သူ့ကို copy ယူ copy တော့မှ Facebook မှာ publish နဲ့တင်လိုက်တင်လိုက်လို့ရှင်ဟိုကိုယ့်အကောင့်ဝင်ကြည့်လို့မရတခြား account အနေနဲ့မှာအဲ့ဒီကိုဝင်ကြည့်လိုက်လို့ရှင်သူကအဲ့ဒီမှာတစ်ခါတည်းနဲ့ transition လုပ်လို့ရတယ်လေအဲ့တော့နှိပ်လိုက်လို့ရှင်တော့မြန်မာလို auto ဖတ်လို့ရတယ်ဒါပေမဲ့လည်းဘာသာပြန်တာတော့ပြည့်စုံမှုတော့ရှိမှာမဟုတ်ဘောဒါတော့တို့တော့လေလို့တော့မလို့ပါဘူးအင်္ဂလိပ်ကလုတ်ထားတဲ့ဟာကိုတို့ကအင်္ဂလိပ်အနေနဲ့လေ့လာဖို့တယ်လို့တယ်အင်္ဂလိပ်ကရေးထားတဲ့အောင်မြန်မာပြန်ဖတ်နေဖို့ကြောတိတ်အေးမကြည့်ဘူးကိုယ့်စီရယူသွားတဲ့ဟာတွေကြည့်ပဲဒါဘဝင်မြင့်ပြီးတော့ပြောတာမဟုတ်ဘူးသဘောပေါက်တာကိုပြောလေဒါပေမဲ့ကိုကအင်္ဂလိပ်ကိုလည်းလေ့လာရင်လည်းတို့ရဲ့အဆိုတွေကိုတိုက်ရိုက်လေ့လာခြင်းနဲ့ဆိုတော့အင်္ဂလိပ်လိုလေ့လာနိုင်အောင်လုတ်တာတော့အကောင်းဆုံးပဲကိုရီးယားတော့မတက်နိုင်တော့ဘူးလို့ချော့ပေးရတော့မှာပေါ့နော်ကျန်တဲ့လူတွေတက်နိုင်တော့လုတ်တင်တယ်လုတ်ရတယ်တို့ကတင်ပြမှုမှာကဘာကိုတို့ကမတင်ပြနိုင်ဘယ်လောက်မုံမြတ်တယ်ပြောပြောယဉ်ကျေးမှုတွေဘယ်လောက်ရှိတယ်ပြောပြောကဘာကိုမတင်ပြနိုင်ဘူးတို့ကတင်ပြနိုင်တော့တဲ့အင်္ဂလိပ်စာအရေးရှင်းကလည်းတရားမှာတယောက်မရှိနေဘူးနီးလန်းနေနောက်ပြီးတော့ကဘာကိုတင်ပြမယ်ဆိုတဲ့စိတ်တက်ကနံပါတ်1ကတော့အဲ့ဒါပေါ့နော်အဲ့ဒီစိတ်တက်ကလေးကိုတို့မှမရှိကြတာများတယ်အဲ့တော့သိတ်မတိကြသိတ်မတိကြဘူးဒီမှာဆိုတော့သိရင်လည်းတခြားနည်းနဲ့ပဲသိတယ်ဒီလိုဗုဒ္ဓဘာသာနဲ့ပတ်သက်တာတွေယဉ်ကျေးမှုနဲ့ပတ်သက်တာတွေတို့ကအများကြီးမတင်ပြနိုင်ဘူးအဲ့ဒီနိုင်ငံသားတွေကဒီလိုလာပြီးတော့မှလိမ့်လာသွားဟိုမှာတစ်ခါပြန်ပြီးတော့မှတို့ကတင်ပြအဲ့ဒီလိုနဲ့သာအတိများသွားကြတာလေကိုယ်ဒီဘက်ကတင်ပြနိုင်နေသလားသိမရှိဘူးကဲအဲ့ဆိုလို့ရှိရင်ဟုတ်ပြီဘောဓိပက္ခိယကိုဘောဓိကိုသိပြီပက္ခိယကိုလည်းသိသွားပြီဘောဓိပက္ခိယသင်္ကဟာဆိုတာကိုကြည့်မယ်သစ္စာ၄ပါးတရားကိုသိတတ်သောအရိယမဉဏ်၄ပါးဤအဖို့အစုအသင်အပင်ဖြစ်ကုန်သောဘောဓိပက္ခိယတရားအပေါင်းကိုသိမ့်ကြုံရည်တွက်ရာသင်္ကဟာကဲဟုတ်ပြီနောက်တစ်ခေါက်တော့ဘောဓိပက္ခိယသင်္ကဟာဆိုတဲ့ definition လေးကိုတည်တည်ချာချာလေးမှတ်မိအောင်လုပ်ပါအောင်ကြည့်ပါအောင
်ဘောဓိပက္ခိယသင်္ကဟာသစ္စာ၄ပါးတရားကိုသိတတ်သောအရိယမဉဏ်၄ပါးဤအဖို့အစုအတင်းအပင်ဖြစ်ကုန်သောဘောဓိပက္ခိယတရားအပေါင်းကိုတိမ့်ကြုံရည်တွေ့ရာသင်္ကဟ
ဟုတ်ပြီတိမ့်ကြုံရည်တွေ့ရာဆိုတာနဲ့သင်္ကဟနဲ့အတူတူပဲနော်သင်္ကဟဆိုတာအချင်းကျုပ်ပြီးတော့ပေါင်းစုပြလိုက်တာတိမ့်ကြုံပြလိုက်တာအဲဒီလိုမျိုးကဲပထမဆုံးတွေ့ရမယ့်ဟာကတတိပဋ္ဌာန်နဲ့တတိပဋ္ဌာန်တသဒနာမှာတခါတော့ဒီတတိပဋ္ဌာန်လေးကိုနာဘူးဖို့ကောင်းတယ်သင်ဖို့ကောင်းတယ်ကျင့်ဖို့ကောင်းတယ်ဘာမှမသိဘူးအဘိဓမ္မာတွေလည်းမသိဘူးဝိပဿနာဘာမှမသိဘူးဟောဒီတတိပဋ္ဌာန်တစ်ခုလောက်ကတော့ဗုဒ္ဓဘာသာတယောက်အနေနဲ့သိမှရတယ်တတိပဋ္ဌာန်ကိုသင်ယူထားခြင်းမရှိဘူးလေ့လာထားဖို့ခြင်းမရှိဘူးနာယူထားဖို့ခြင်းမရှိဘူးဆိုလို့ရှိရင်တရားလုတ်ကိုမလုတ်တတ်ဘူးအဲ့လိုနော်အဘိဓမ္မာကိုမတတ်တာကအဘိဓမ္မာအကုန်လုံးကိုမတတ်တာကတရားလုတ်တတ်တယ်ကိစ္စမရှိဘူးဗုဒ္ဓတရားတွေကိုသေချာနားမလည်တာပဲရှိမယ်။အဘိဓမ္မာကိုမတတ်ရင်ဟောဒီတတိပဋ္ဌာန်ကိုမသိဘူးမရဘူးဆိုရင်တော့တခြားအရာတွေကိုနားလည်ရတာလည်းဒီလောက်မကောင်းနေဘူးပေါ့နော်။သို့တော့ဒါမတတ်ရင်လုံးဝမဖြစ်နိုင်တာတော့မဟုတ်ဘူး။အောက်မှာတွေ့ပါလိမ့်မယ်။အောက်မှာတွေ့ပါလိမ့်မယ်နော်။ကဲတတိပဋ္ဌာန်ရဲ့အဓိပ္ပာယ်လေးကိုအောက်မှာတစ်ခါတည်းဖတ်မယ်
။အရှာတပါမြားပြသောအာယုန်၌စိတ်ပြန့်နှံ့ရေးဝင်ခြင်းကိုတားမြစ်၍မိမိဆိုင်ရာအာယုန်၌လွန်ကဲဆွဲမြဲစွာတည်နေသောတတိအထူး
ဟုတ်ပြီအဲ့ဒါအတိတ်ပဲเนาะတတိအထူးပဲတဲ့
မဟာကုတုကရိယာဆက်လျှောက်ပါအပ္ပနာသော20လျှောက်ပါ42ပါးတို့၌ပါဝင်သောတတိစေတသိက်တော
တတိပဋ္ဌာန်ဆိုတာလေအဲ့ဒီတတိရဲ့အရာကိုကောက်မယ်ဆိုရင်မဟာကုကရိဆက်လျှောက်အပ္ပနာသော20လျှောက်ပေါင်းလိုက်42ပါးတို့မှာရှင်းနေတဲ့တတိစေတသိက်ပါဝင်တဲ့ဆရာပါဝင်တဲ့လို့ရေးထားနော်ရှင်တဲ့စေတသိက်ပေါ့နော်အဲ့တော့အကုန်လုံးတတိပဋ္ဌာန်တော့တို့ကအခုပြောလိုက်ပြီ၄ပါးလို့ပြောလိုက်ပြီတတိပဋ္ဌာန်ကို၄ပါးလို့ပြောပြီးတော့မှဟိုအရာကောက်တဲ့အခါကျတော့တခုပဲကောက်တော့တယ်တတိစေတသိက်လို့တခုပဲကောက်လိုက်တယ်ဟုတ်လားတခုပဲကောက်လိုက်တယ်ဘာကြောင့်အဲ့ဒီလိုတခုတည်းကောက်ရတာလဲတဲ့အောက်မှာဆက်ဖတ်မယ်ဘာသာတိကဆရာတော် yes စောင
်းတရားကိုတပါးတည်းက၄ပါးပြရပုံတရားကိုအာဖြင့်တတိစေတသိက်တပါးတည်းဖြစ်ပါလေ။အဘယ်ကြောင့်တတိပဋ္ဌာန်၄မျိုးပြားရသနည်းဟုမေး။အဖေကတတိစေတသိက်တပါးတည်းဖြစ်တော်လေ။အာယုန်ဤ၄မျိုးပြားခြင်းယူပုံအရှင်းရာဤ၄မျိုးပြားခြင်းပယ်ကွာခြင်းကိစ္စဤ၄မျိုးပြခြင်းတို့ကြောင့်တတိပဋ္ဌာန်၄မျိုးပြရသည
်ဟုတ်ပြီအာယုံဟာလည်း၄မျိုးပြတယ်ကာယစိတ်ဓာဝေဒနာဓမ္မယူပုံရှင်းရခြင်းကလည်းမတူဘူးတဲ့ပယ်တက်သွားတာရှင်းကလည်းမတူဘူးတဲ့ဒါတော့နောက်ပိုင်းမှာနောက်ထပ်မနက်ဖြန်ညလောက်စင်ပေါ်လာမှာလောက၌စဖတ်ပါအောင
်လောက၌
ပေါက်ပြံမာရွေမှုကိုပါဠိလိုဝိပန္နာသဟုခေါ်၏ထိုဝိပန္နာသသည်နေဆာဝိပန္နာသဒုက္ခဝိပန္နာသအတ္တဝိပန္နာသသုပဝိပန္နာသဟု၄မျိုးရှိ၏ထိုတွင်နေဆာအမှန်ဖြစ်သောယုံနံတရား၌နေဆာဟုအထင်မှားမှုသည်နေဆာဝိပန္နာသတိဒုက္ခအမှန်ဖြစ်သောယုံနံတရား၌ဒုက္ခဟုအထင်မှားမှုသည်ဒုက္ခဝိပန္နာသတိအနတ္တယုံနံ၌အတ္တဟုအထင်မှားမှုသည်အတ္တဝိပန္နာသတိအတုပအစစ်ဖြစ်သောယုံနံ၌သူပဟုအရှင်မမှုတိသူပဝိပန္နာတိ
ဤ၌စေဤအတိမာမှုဒိဋ္ဌိဤအယူမာမှုပညာဤအမြတ်မာမှုအာလောပောင်းဤတိ
တတိပဋ္ဌာန်ကမ္မထံကိုစီးပြန်သောယောဂီပုဂ္ဂိုလ်တိကထိုဝိပန္နာသတရားတို့ကိုထိုက်တလို့ပယ်ရှားနိုင်သည
်ကဲဟုတ်ပြီဒါဒီဝိပန္နာသတရားမင်းညတော့ဒါမင်းညတော့အော်အော်ပြောပြောဆိုတာသိတ်လဲရှင်းလဲမရှင်းဘူးဒီမှာရေးရေးပြခဲ့နော်ဝိပန္နာသပယ်တတ်ပုံဒါနောက်ဆုံးမှအပြောပြမယ်ဒီတရားကိုတပါးတည်းက၄ပါးပြရပုံရယ်ဒီအေးပေါ်အဲ့ဒီကအောက်အားလုံးပေါ့နော်ပယ်ရှားနိုင်ပြီအထီအောင်နောက်ဆုံးတညမှာသူ့ကိုပြန်ကြည့်မယ်တတိတော့ပေးတော့နော်နောက်ဆုံးတညမှာသူ့ကိုပြန်ကြည့်မယ်အခုကအကုန်လုံးနားမလည်နိုင်သေးဘူးထားခဲ့လိုက်အောင်မယ်ကဲတတိပဋ္ဌာန်ရဲ့အတိပယ်ကိုကြည့်မယ်တတိအာယုံကိုအမှတ်ရခြင်းမမေ့လျော့ခြင်းစူးစိုက်ခြင်းဒါတတိကိုဆိုလိုတာတတိကိုဆိုလိုတဲ့အခါမှာအဲ့ဒီမှာအာယုံကိုအမှတ်ရခြင်းမမေ့လျော့ခြင်းစူးစိုက်ခြင်းဆိုတဲ့အခါမှာ तू ကဟိုမေ့ထားတဲ့အဟာတွေကိုပြန်ပြီးတော့မှတတိရတာမျိုးเนาะမမေ့ထားဘဲနဲ့တတိတရရှိနေတာမျိုးအဲ့ဒါမျိုးကိုလည်းတို့ကတို့အနေနဲ့တို့ကတော့တတိလို့သုံးလိုက်တယ်เนาะတခုခုမေ့နေတယ်ဟောအာယုံမှာပြန်ပေါ်လာပြီဆိုရင်ဩတတိရပြီဒီလိုရှိရလေတယောက်တယောက်ကိုတတိရတယ်လို့ရှိတယ်နောက်မမေ့ဘဲနဲ့လည်းငါကောင်းကောင်းရင်တတိရနေပါတယ်လို့အဲ့ဒီလိုဟာမျိုးမှတ်ညံပေါ့memory သူအဲ့အဲ့ဒီမှတ်ဉာဏ်တစ်ခုကိုလဲသူကတတိလို့သုံးလိုက်တယ်။နောက်ပြီးဒီမှာရေးထားတဲ့ mindfulness တော့အဲ့ဒီ mindfulness ဆိုတဲ့ဟာလေးကတော့ဒါလုံးဝအဓိကကြတဲ့ main point ပဲ။အခုလက်ရှိဖြစ်နေတဲ့ဟာကိုပဲပစ္စုပန်မှာဖြစ်နေတဲ့အရာလေးကိုပဲတိပြီးမှနေလိုက်တာ။ဒါဒီနှစ်ခုကနှစ်ခုစလုံးကိုတတိလို့ဆိုလိုတော့လဲပဲဒီ memory ကိုအဓိကမဆိုလိုချင်ဘူးတတိပဋ္ဌာန်အားထုတ်တဲ့အခါမှာ mindfulness အဲ့ဒီဟာလေးကိုပဲအဓိကဆိုလိုချင်တယ်ဟုတ်ပြီနော် meditation center လို့ပြောတဲ့သူတို့တွေ meditation တရားအားထုတ်တဲ့ဘာဝနာအားထုတ်တာကို meditation ခေါ်တာအဲ့ဒီ meditation center တွေမှာဆိုလို့ချင်းဒီ mindfulness တော့ပဲအဓိကတရားတွေမှာဆိုရင်သုံးတယ် memory ကိုမသုံးတော့ memory ဆိုလို့ချင်းမှတ်ဉာဏ်တစ်ခုအနေနဲ့တတိယအနေတာမျိုးဆိုလို့လေနော်ကဲအဲ့တော့ပဋ္ဌာနာတာအာယုန်၌အထူးရှင်ကတ်နေခြင်းအာယုန်၌အထူးရှင်ကတ်နေတယ်တဲ့အဲ့ဒီအာယုန်မှာဒါတချို့ကတော့ဒီမှာကိုသူကဘယ်လိုခေါ်လဲဆိုfoundation of mindfulness အဲ့လိုလဲခေါ်တယ် foundation of mindfulness ဆိုလို့ရှိရင်သူဟာဟိုတိယာပေါ့တတိယတိယာတတိယတိယာလို့ဒီတတိပဋ္ဌာန်၄ပါးကိုပြောလိုက်လို့ရှိရင်ဒါပြည့်စုံတဲ့ဘာသာပြန်တာတော့မဟုတ်ဘူး foundation အနေနဲ့ပြောတာဟုတ်ဥပဌာနဆိုတဲ့အဓိပ္ပာယ်နဲ့ယူရင်တော့မှန်တယ်သို့တော့တခြားစကားလုံးတွေထပ်ပြီးတော့ဖြည့်အောင်မှပဲဒီတတိပဋ္ဌာန်ဆိုတာကိုမှန်နေတယ်အဲ့တော့ပဋ္ဌာနာအာယုန်၌အထူးရှင်ကတ်နေခြင်းနှစ်ခုကိုပေါင်းလိုက်မယ်ဆိုလို့ရှိရင်အာယုန်ကိုအမှတ်ရနေတယ်မမေးရော့ဘူးစူးစိုက်တယ်ဒါယိုယိုကိုပြောတာနော်တို့အာယုန်ကိုအမှတ်ရတယ်မမေးမလျော့ရှိတယ်စူးစူးစိုက်စိုက်ရှိတယ်ဒါယိုယိုကိုပြောတာပဋ္ဌာနာဆိုတဲ့ဟာပါလိုက်လို့ရှိရင်အထူးအဖြစ်ရှင်ကတ်နေတာပဋ္ဌာနာဒီဟာကိုပဲအဓိကလုပ်နေတယ်အဲ့ဒီဟာမျိုးဆိုလို့တယ်တခါတလေအမှတ်ရတာမျိုးဟိုတမင်တကာအားထုတ်နေတာမဟုတ်ဘဲနဲ့တတိယနေတာမျိုးကိုကျတော့မဆိုလို့တော့တတိဆိုတာယိုယိုတတိအပေါ်မှာကပြထားတာယိုယိုတတိပဋ္ဌာနာဆိုတဲ့ဟာလေးပေါင်းလိုက်လို့ရှင်အဲ့ဒီအာယုံမှာပဲခန္ဓာကိုယ်ပဲဘာဝနာအားထုတ်နေသလားအဲ့ဒီကိုအထူးအဖြစ်ကိုကိုယ့်ရဲ့လုံလဝိရိယစန္ဒစိတ်တအားလုံးကဒီကိုကတ်နေတာဒီကိုကတ်နေပြီးတော့ဒီကိုပဲအလုံးလုံးနေအဲ့လိုအထူးလုံနေတဲ့အရာကိုပဲတတိပဋ္ဌာန်လို့ဒီလိုမျိုးခေါ်တယ်ဟုတ်ပြီနော်တုတ်တန်တရားတို့နိုင်တဲ့မိစ္ဆာတတိဟုရှိတော်လဲဤတတိကိုမယူပါအဲ့ဒါတတိထားရမယ်နော်မိစ္ဆာတတိမာယွင်းတဲ့တတိဥမာဆိုပါတော့မကောင်းတာတွေလှုပ်ဖို့ဆိုရင်တတိရရလာပြီမကောင်းတဲ့ဟာတွေတွေးဖို့ဆိုရင်တတိရရလာပြီမေးပြဖို့ကြိုးစားရင်အော်မဟုတ်ဘူးနောက်ဆုံးဖို့ကြိုးစားရင်ရှိတွေ့ဟုတ်လားမေးပြဖို့ကြိုးစားမှတတိကရနေပြန်ပြီဆိုတာအဲ့ဒီဟာကိုမယူပါဘူးတဲ့ဒီရဲ့တတိကိုနော်အဲ့လိုတတိမျိုးမကောင်းတဲ့ဘက်ကတတိကိုတုတ်တန်အနေနဲ့တော့မိစ္ဆာတတိလို့ခေါ်တယ်မှန်ကန်သောတတိမဟုတ်တဲ့အတွက်ဒီအဘိဓမ္မာမှာပါနေတဲ့တတိစီတသိက်ကိုလုံးဝမယူဘူးဘိဓမ္မာမှာပါနေတဲ့တတိစီတသိက်ဟာဒီတတိပဋ္ဌာန်တရားနဲ့ပတ်သက်တာကုသိုလ်တရားနဲ့ပတ်သက်တာကိုပဲယူမယ်ဟုတ်ပြီလား right mindfulness ကိုယူမယ် wrong mindfulness ယူဘူးမှားနေတယ်အဟောမယူဘူးကဲတတိပဋ္ဌာန်ရဲ့အကြောင်းလေးကိုစတော့မယ်ဆိုလို့ရှိရင်និဒံပေါ့နော်မန်ဒီမှာနိဒန်းလို့ရေးလဲရမှာဒါပေမဲ့လည်းနိဒန်းလေးကတိုးနေလို့မရေးတော့တာတကူတကကြီးနိဒန်းလို့ခေါင်းစဉ်တက်ပြီးမှအောက်က၄ချောင်းနေဖြစ်နေတဲ့အခါကျတော့စန်းတော်စန်းကြည့်လိုက်သေးတယ်ဒီနိဒန်းကြီးကိုပြောရမယ်ဆိုလို့ရှိရင်ဟိုသတိပဋ္ဌာန်တော်ကြီးကိုသီးသန့်သင်တန်းပို့ချတဲ့အခါမျိုးစဉ်တော့အဆင်ပြေတာပေါ့ဒါတော့ပြီးဒီမှာတည်းမှာတွေ့တုံးကြုံတုံးစုံတုံးလေးကိုသီးသင့်သီးထိုက်တာလေးသိအောင်လုပ်တာဆိုတော့ဒီနိဒန်းအကျဲကြီးမလုံနိုင်တော့ဒါကြောင့်အမှန်တော့ဒါနိဒန်းပါပဲနိဒန်းနိဒန်းဆိုတာကတို့မြန်မာစာပေမှာတော့ဟိုစာဒီစာကုန်းတွေပါကြီးလို့လို့ချင်းနိဒန်းစာကုန်းနိကုန်းဆိုတာရှိတာဟုတ်တယ်မလားနိဒန်းဆိုရင်တို့ကစာရဲ့အစပဲလေစာရဲ့အစဒီလိုမျိုးအဲ့ဒီနိဒန်းဆိုတာကတို့ပါဠိတော်ကစဉ်သက်လာတဲ့နိဒာနဒီကောနိဒာနဒါကပါဠိတော်ကစဉ်သက်လာတာနိဒန်းဆိုတဲ့တို့သုံးနေတဲ့နိဒန်းဆိုတာလေပါဠိတော်ကနည်းစဉ်သက်လာတာအဲ့ဒါအောင်ကနိဒန်းလို့ခေါ်လိုက်တယ်နော်နိဒန်းတစ်ခုနိဒန်းတစ်ခုပြည့်စုံမှုဆိုတာစာရဲ့အစလို့ပြောတာမဟုတ်ဘူးဒါဒီဟာလေးကိုဖတ်လိုက်မယ်ဆိုရင်စာရဲ့အစမှာနိဒန်းလို့အဲ့လိုမဟုတ်စာရဲ့အစမဟုတ်နိဒန်းကိုပြောပါဆိုလို့ရှိရင်သူဟာအဲကာလကာလဒေသပုဂ္ဂလပုဂ္ဂလကာလရေဒေသရေပုဂ္ဂလရေဒီသုံးခုပြည့်ပြည့်စုံစုံအရင်ဆုံးမိတ်ဆက်ထားပြီးမှဖြစ်တဲ့အတွက်အဲ့ဒါကိုနိဒာနလို့ပါဠိလိုခေါ်တယ်စာတစ်ခုရေးလို့ရှိရင်နိဒန်းဆိုတာအဲ့ဒါကိုခေါ်တယ်။နိဒန်းလို့ရေးထားပြီးတော့မှကာလဒေတာပုဂ္ဂလကိုတေးတေးချာချာမညွန်ပြနိုင်ပဲနဲ့သူလုံးမဲ့ဟာတွေကိုပဲရှေ့ရနေပြီးတော့မှဥပမာနိဒန်းကျွန်တော်ဒီဤစာကိုရေးစဉ်အခါကဆိုဒါတွေကနိဒန်းမဟုတ်ဘူး။ရှေးဥစကားလို့ဆိုလို့ရမတူဘူး။နော်ရှေးဥစကားသို့မဟုတ်ရင်စာရေးသူကြီးမိတ်ဆက်အဲ့မျိုးလာရမယ်။နိဒန်းလို့ပြောမယ်ဆိုရင်တော့ကာလအချိန်ကာလကိုချင်းပြနိုင်ရမယ်။ဒေတာဆိုတာကိုထည့်ပြောနိုင်မယ်။ပုဂ္ဂလပုဂ္ဂိုလ်ထည့်ပြောနိုင်ကဲတို့ဒီသင်္ဍန်းအကြောင်းကိုရေးတော့မယ်ကာလအဖြစ်ပဲရှင်လေ
တတိပဋ္ဌာန်တရားကိုဘယ်အချိန်မှာတို့သင်ခဲ့ကြတယ်လဲပြီးဒီမှာကိုဘယ်အချိန်မှာသင်ခဲ့ကြတယ်လဲကာလအားဖြင့်2020ခုနှစ်မှာကာလအားဖြင့်ချပြနိုင်နော်2020ခုနှစ်တွင်ချင်းပြည်နယ်တောင်ပိုင်းပင်လုံမြို့၌ဟောပင်လုံမြို့မဟာရထာဘီတာမက်ကြီးစေတီတော်မြတ်ကြီး၌ပိုလာတန်းတို့ဦးဆောင်သောအဖွဲ့တို့သည်ဤတင်တန်းကိုစဖွင့်လက်ခဲ့လေသည်ဒါဆိုရင်သူနိဒန်းအနေနဲ့လုံလောက်သွားတယ်အဲ့ဒီသုံးချက်မပြည့်စုံဘဲနဲ့နိဒန်းတော့ဒါကြောင့်မင်္ဂလာအော်မင်္ဂလာတော့မင်္ဂလာတော့နော်မင်္ဂလာတော့လာတော့အေယောမေတုတံဧကန်တမယံဘဂဝါတာဝိထိယံဘဂဝါမြတ်စွာဘုရားသည်တာဝိထိမြို့တော်၌ကာလဒေတာပုဂ္ဂလသုံးခုစလုံးကိုရှပြနိုင်တဲ့အရာကိုနိဒန်းလို့ခေါ်တယ်နော်စာရဲ့အစမို့လို့နိဒန်းလို့လောက်တာမဟုတ်ဘူးတို့ကစာဒီတော်တော်များကိုကြည်လိုက်လို့ချင်းစာရဲ့အစမှာနိဒန်းလို့ရေးပြီးတော့အောက်ကကာလဒေတာပုဂ္ဂလမပါဘူးသူရေးချင်တာပဲရေးထားပြီးနိဒန်းဆိုပြီးထားခဲ့လိုက်မမှန်ဘူးအဲ့ဒါဆိုလို့လေနော်โอเคဟုတ်ပြီအဲ့တော့ဏိဒန်းအနေနဲ့ပြောတော့မယ်ကာလအာဖြင့်ဒီမြတ်စွာဘုရားရှင်ပွင့်တော်မူနေတဲ့အချိန်နော်နေရဒေတာအာဖြင့်တော့ကုရုတိုင်းဆဲမှာလေကုရုတိုင်းကုရုတိုင်းဆိုတာခုလက်ရှိအိန္ဒိယနိုင်ငံရဲ့နယူးဒေလီမြို့တော်ရဲ့အနီးနားမှာရှိနေတယ်နယူးဒေလီမြို့နားလေးမှာအဲ့ဒီကုရုတိုင်းဆိုတာဂူထီထီအောင်ရှိတယ်ကံမာကံမာတဓမ္မနိဂုံနဲ့ကံမာတဓမ္မနိဂုံနိကမနိဂုံဆိုတာမှလည်းဒီနေရာမှာရှိသေးတာနိကမသူကရွာကြီးပေါ့အဲ့ဒီနိကမလို့နာမည်တက်ချင်တဲ့အတွက်နိဂုံလို့နာမည်တက်ချင်တယ်ဆိုလို့ထင်အဲ့ဒီရွာကြီးမှာမြို့ငယ်တစ်ခုလို့သို့မဟုတ်စံပြရွာတစ်ခုလို့ပြည့်စုံတဲ့ပြည့်စုံထိုက်တဲ့အရာအားလုံးရှိရတယ်နော်ရဲစခန်းရှိမယ်ဈေးရှိမယ်ဒီလိုမျိုးတွေပေါ့အာကစားကွင်းရှိမယ်သူရဲ့အင်္ဂါရက်တစ်ခုနဲ့ညီရတယ်အယောင်းဝယ်တွေကောင်းရမယ်လူတွေစီးပွားဥစ္စာပြည့်ပြည့်စုံစုံနေရှိကြတယ်အဲ့ဒီလိုနေရာမျိုးကိုမှဒီနိဂုံဆိုပြီးတော့ပါအဲ့လိုခေါ်တာရွာကြီးစံပြရွာပါနော်ဘာမှမရှိဘူးဘောလုံးကင်းကလည်းမရှိဘူးအာကစားကွင်းလည်းမရှိဘူးလမ်းလျှောက်တဲ့နေရာပန်းရှင်လည်းမရှိဘူးရဲစခန်းလည်းမရှိဘူးဈေးလည်းမရှိဘူးအဲ့ဒီလိုနေရာမျိုးဟာစံပြရွာကြီးတစ်ခုအနေနဲ့မထိုက်တန်သူရဲ့ချီးတင်ချီးတိုက်တဲ့အင်္ဂါရက်တစ်ခုရှိရတယ်အဲ့ဒီမှာမြတ်စွာဘုရားဒီနယူးဒေလီမြို့ကြီးပေါ်မှာဟောခဲ့တာမဟုတ်ဘူးအဲ့ဒီရဲ့အနီးနားလေးမှာရှိခဲ့ကံမာတဓမ္မနိဂုံဆိုတဲ့ရွာကြီးမှာဟောခဲ့တာနော်ရွာကြီးမှာဟောခဲ့တာရွာငယ်လေးမဟုတ်ဘူးရွာကြီးမှာဟောခဲ့တာလူနေမှုစနစ်အားဖြင့်ခင်မိရေပေါ့အဲအဲ့လိုနေရာတွေပေါ့နော်လူများနေလို့ရွာကြီးလို့ပြောတာမဟုတ်အဲ့ဒီရွာလူနေမှုစနစ်အပြင်လည်းခင့်မိတယ်ရှားဖွေစားသောက်မှုစနစ်အပြင်လည်းသူတို့ကခင့်မိကြတယ်အဲ့ဒါအဲ့ဒီမှာကုရုတိုင်ဒီအဓိကတော့ဒါကိုကံမာတဓမ္မနိဂုံးလို့ပြောကြတာတယ်ကုရုတိုင်မှာဟောခဲ့တဲ့တရားဆိုပြီးသူရဲ့တိုင်းနာမည်ကိုပဲသုံးလိုက်တယ်နော်ဟိုမှာပင်လုံမှာဟောတဲ့တရားကိုအဓိကမပြောဘူးဒါချမ်းပြည်မှာဟောခဲ့တဲ့တရားဒါဟိုဗမာပြည်ဆရာတော်ကြီးတွေလာလို့ရှင်အဲ့ပင်လုံတို့မိုင်းရှုတို့လွယ်လင်းတို့အဲ့လိုတိတ်မတက်တော့သူတို့စီရောက်သွားလို့ချင်းအဲ့ဒါရှမ်းပြည်တုန်းကဒီလိုမျိုးပြောတဲ့အတိုင်းပဲအမရွာမှာဟောခဲ့တာဆိုတော့လည်းပဲတိုင်းနာမည်ကိုပဲရှေ့ရနေပြပေးလိုက်တယ်ကုရုတိုင်းမှာဟောဒါဘယ်ဟာဘယ်ဖြစ်ဖြစ်ဗုဒ္ဓစာပေတွေမှာအဲ့ဒီလိုတွေရှိတယ်ဏိဒန်းနေရဗုဒ္ဓစာပေတွေမှာတိတ်စိတ်ဝင်စားဖို့ကောင်းတယ်ဣတိပရဏိမိဂရာယေဟောဣတိပရဏဆိုတဲ့မိဂရာအောင်တော်တယ်မှာဟောဒီဓမ္မစကြာကိုဟောတယ်ဆိုပြီးတော့ဏိဒန်းကိုအရင်ရှာပြတာပဲနော်အဲ့ဒီဒီသတိပဋ္ဌာန်တရားကိုဒီကုရုတိုင်းမှာဟောတာအဲ့ဒီကုရုတိုင်းကလူတွေကစီးပွားရေးအဆင်ပြေကြတယ်အသိဉာဏ်ထက်ကြတယ်အသိဉာဏ်ထက်တယ်သူတို့ရဲ့နားနဲ့သူတို့နားတဲ့သူတို့ရဲ့နားနဲ့ဟောဒီတရားနဲ့ဟာထိုက်တန်တယ်ဒီလိုမျိုးလဲရှိသေးတယ်တိတ်မြင့်မြတ်တယ်တိတ်လေးနက်တယ်သတိပဋ္ဌာန်တရားကြီးဆိုတာဒါကြောင့်သူကမြတ်စွာဘုရားအဲ့ဒီမှာဟောခဲ့တယ်တဲ့အဲ့ဒီလိုဟောခဲ့တဲ့အခါမှာသတိပဋ္ဌာန်ကိုတိုက်ရိုက်အရင်ဆုံးတမ်းမဟောစိတ်ဝင်စားဖို့ကောင်းတယ်နော်တတိပဋ္ဌာန်ကိုတမ်းမဟောတတိပဋ္ဌာန်ပွားများရခြင်းအကျိုးဆိုပြီးတော့မှာဒါကတော့ဟိုလူတွေရဲ့ထုံးစံပဲလေဒါလုပ်ရမယ်အဲ့ဒါလုပ်ရင်ဘာရမှာလဲမဟုတ်လားဒါမြတ်စွာဘုရားရှင်ရဲ့ဒေသနာဉာဏ်ကျွမ်းကျင်ပုံကိုပြောတာဒီနေ့အလုပ်တစ်ခုရှိတယ်ဘာဒီတစ်ပိုင်းလုပ်ရမယ်အဲ့ဒါလုပ်ရင်ဘာရမှာလဲတနေ့ရောက်သွားရမယ်ဘာလုပ်ရမှာလဲဘာရမှာလဲအကျိုးကျေးဇူးတစ်ခုဆိုတော့လုပ်တယ်ဒါကြောင့်မြတ်စွာဘုရားဒီတတိပဋ္ဌာန်တရားကိုဟောလိုက်ဟောမယ်ဒီတရားကိုနာကြားရတော့မယ်ဆိုလို့ချင်းရဲ့ဟုတ်ပြီအဲ့ဒီတရားနာတဲ့အတွက်အဲ့ဒီတရားကျင့်တဲ့အတွက်ဘာရမလဲ
အဲ့မြတ်စွာဘုရားအဲ့ဒါကိုအရင်ချပြလိုက်တယ်ဓမ္မစကြံမှာလည်းအဲ့ဒီတိုင်းပဲရလက်ကိုအရင်ချပြလိုက်တာရလက်ကိုပဲအရင်ချပြစက်ခုံဥဒ္ဒပါတိညာဏဥဒ္ဒပါတိဒီလိုမျိုးဟာတွေကိုရလက်တွေကိုပဲသူ့ကိုအရင်ချပြလိုက်တာရှိရတယ်ကဲအဲ့တော့ဒီမှာရလက်ကိုတော့ပါဠိလိုလေးပူဇော်ကြရအောင်နော်ရလက်ကိုပါဠိလိုလေးပူဇော်မယ်ရှေ့ရတစ်ခေါက်ပူဇော်ပြမယ်တရားလေးကြည်ထားပါဧကယနောအယံဘိက္ခဝေမတ်ကောတတ္တာနံဝိတုဒ္ဓိယာတောကပရိဒေဝာနံတမတိတ်ကမာယဒုက္ခဒေါမနတာနံအဋ္ဌင်ကမာယညာယတအဓိကမာယနိဗ္ဗာနတတစ္ဆိကိရိယာယယရိတံစတ္တာရောတတိပဋ္ဌာနာဒါလေးကလေတရားဟောဖို့ကြီးနာပြင်ပေါ်ကနေပြောမှကြကြနနလေးဆိုတော့ရင်တိတ်နာလို့ကောင်းတာပဲနော်ကဲဆိုကြည့်အောင်ဧကယနော
ဧ
ကယနောအယံဘိက္ခဝေမတ်ကောတတ္တာနံဝိတုဒ္ဓိယာတောကပရိဒေဝာနံသမတိတ်ကမာယဒုက္ခဒေါမနတာနံအဋ္ဌင်ကမာယညာယတအဓိကမာယနိဗ္ဗာနတသစ္ဆိကိရိယာယယရိတံစတ္တာရောတတိပဋ္ဌာနာဟုတ်ပြီဧကယနောအယံဘိက္ခဝေမကောတတ္တနံဝိတုဒ္ဓိယာသောကပရိဒေဝာနံတမတိတ်ကမာယဒုက္ခဒေါမနတာဒေါမနတာနံအဋ္ဌင်ကမာယညာယတအဓိကမာယနိဗ္ဗာနတသစ္ဆိကိရိယာယယရိတံစတ္တာရောတတိပဋ္ဌာနာရှောနေအောင်ပူဇော်တော်လို့ဆိုရင်အရန်ကောင်းတဲ့တတိပဋ္ဌာန်တော့ကနော်အဲ့တော့ပွားများရခြင်းအကျိုးဟာခုနှစ်ပါးရှိပါတယ်အဓိပ္ပာယ်ကိုပွားများတဲ့အတွက်ဘာရမလဲဆိုလို့ချင်းအကျိုးအထူးခုနှစ်ခုကိုရလိမ့်မယ်တဲ့အဲ့လိုဆိုလို့တဲ့အဲ့တော့ဘာလဲဧကယနောနော်ဧကယနောအယံဘိက္ခဝေဘိက္ခဝေလို့ပြောလိုက်တဲ့အထက်မှာရှစ်သားတို့ဒါတို့ကသိထားပြီသားရှစ်သားတို့ယဟန်တို့အဲ့လိုရှစ်သားတို့ယဟန်တို့လို့ပြောလိုက်တယ်ဆိုလို့ချင်းအဲ့ဒါဟာယဟန်တို့လို့ပြောလိုက်တဲ့အတွက်မိန်းမတွေမပါဘူးလို့မဆိုလို့ဘူးအဲ့လိုမထင်ရဘူးနော်ဘိက္ခဝေဆိုတာဘိက္ခဝေဘိက္ခုဘိက္ခုဆိုတာကြောက်ကြောက်ပြောပြမယ်ဘိက္ခုဟောဒီဘိက္ခုဆိုတဲ့စကလုံးဟာဘာလဲဆိုလို့ရှိရင်တန်တရာဘေးကိုကြောက်လန့်တတ်သောကြောင့်ဘိက္ခုမြည်ဤဟောအဲ့လိုနော်တန်တရာဘေးကိုကြောက်လန့်တတ်တယ်ဆိုရင်သူ့ကိုဘိက္ခုတဲ့ဒိသဒုက္ခနတ္တစသည်ဖြင့်ကုသိုလ်တရားတွေကိုပွားများနေတယ်ဆိုလို့ရှိရင်သူ့ကိုဘိက္ခုလို့ခေါ်မယ်ဒါဆိုရင်ဘိက္ခဝေဆိုလို့ရှိရင်ချစ်သားယဟန်တို့လို့ဘာသာပြန်ထားတော်လဲပဲဒါယဟန်တွေကိုပဲဟောခဲ့ရတာများတာလေဒါပေမဲ့ရည်ရွယ်လိုက်တဲ့အထက်မှာအဲ့ဒီဘိက္ခဝေကိုသိဖို့အတွက်ဟောဒီဘိက္ခုဆိုတဲ့ definition လေးကိုအရင်သိဖို့လိုတယ်သူရဲ့အဓိပ္ပာယ်လေးကိုသိလိုက်မှတန်တရာဘေးကိုကြောက်ရွံ့တတ်တယ်တန်တရာရဲ့ဘေးကိုငဲ့တတ်တယ်တန်တရာဘေးကိုလန့်တတ်တယ်ဆိုလို့ရှိရင်သူဟာဘိက္ခုခေါ်ထိုက်သွားတယ်နော်ဘိက္ခုလို့ခေါ်ထိုက်သွားတယ်အဲ့လိုမျိုးဒါဓမ္မစကြာတင်ပါသူ့အလှဲ့ကိုတည်တည်ချာချာဘိက္ခုတလုံးပြန်ရှင်းမယ်အခုကတော့နေစီတော့အဲ့တော့ဘိက္ခဝေဆိုတဲ့ယဟန်တို့လို့တွေးလိုက်တဲ့အခါမှာဘိက္ခုရဲ့သဘောလေးကိုသိပြီးတော့မှဒါအားလုံးကိုပြောတာပဲရှေ့တင်ကတော့ဒီဖွဲ့လေးပဲရှိတော့ဒီယဟန်တွေပဲရှိတော့ဒီတိုင်းပဲဟောတာရှစ်သားတို့အမှလူတွေကိုဟောခဲ့တယ်ဒီတတိပဋ္ဌာန်တုတ်ကြီးကလူတွေကိုပဲအဓိကဟောခဲ့တာကုရုတိုင်းသားတွေကိုဟောခဲ့တာဟုတ်လူတွေကိုဟောခဲ့တဲ့အခါကျတော့ဘာကြောင့်လူတွေကိုဟောတဲ့ဟာကိုမြတ်စွာဘုရားဘိက္ခဝေလို့သုံးတာလဲအဲ့လေနားလည်ဖို့လိုတယ်ဘိက္ခုဝေတန်တရာဘေးကိုကြောက်ရွံ့တတ်တဲ့အတွက်သူ့ဘိက္ခုလို့ခေါ်သွားတယ်တမ်းပြောဟိုတုန်းကပုံနာလင်မယားကြီးကအဲ့လိုမြတ်စွာဘုရားကိုမေးတာရှင်ဘုရားတဲ့အရှင်ဘုရားသာသနာမှာဘိက္ခုဘိက္ခုလို့ဘာကြောင့်ခေါ်တာလဲသူရဲ့ဟိုအစကိုပြောရမယ်ဆိုလို့ရှင်ရင်ဒီလိုမျိုးကဒီမှာမပြောဘူးထင်တယ်ဟိုယဟန်စားရတော်ဆွန်းတနတ်ဆိုတဲ့ဗီဒီယိုဇက်ကားထဲမှာဆရာကြီးဥဒုက္ခရိုက်ထားတာကိုဒုက္ခရိုက်ထားတဲ့ဗီဒီယိုဇက်ကားထဲမှာကလေးတွေကဆော့နေတာမိုးတွေကတအားယွာနေလေမိုးတွေကတအားယွာနေကလေးတွေကဆော့နေတဲ့အခါကျတော့အဲ့မှာယဟန်ကဆွန့်ကန်လာတော့အားတဲ့ရှင်ဖျားတဲ့အိမ်ရှင်ကအိမ်ပေါ်ကနေပြေးဆင်းလာတာရှင်ဖျားတဲ့အထဲဝင်မအောင်နဲ့ကလေးတွေကလည်းဆော့လိုက်တာတဲ့မိုးတွေကလည်းယွာနေတာရှင်ဖျားအိမ်ထဲကိုခဏဝင်မအောင်နဲ့အဲ့နဲ့သူကယဟန်ကအိမ်ထဲကိုဝင်လိုက်ဝင်ပြီးတော့မှရှင်ဖျားဒီမှာထိုင်ပါဗျာဆိုနေရာလေးပြီးတော့ယဟန်ကသူ့တူတူပိတ်လေးသူပွေပြီးတော့ခွေးရှိကုန်ပုံစံလေးနဲ့ပေါ့နော်အဲ့လိုလေးထိုင်လိုက်တဲ့ခါကျတော့မိုးကလည်းတဲရံဟောဖျားတဲ့အဲတခါကြီးကအဲ့လိုဟောလိုက်တာမိုးကလည်းတဲရံဟောဖျားတဲ့နိယာမပါဘီဟုတ်တဲ့ယဟန်ဒီလောက်ပဲနော်တန်တဲ့အရှင်ဖျားတဲ့ ဒီလိုလေးကြုံလုံးစုံလုံးကိုပြီးတော့မေးကျင်တာလေးမေးပြရသေးတယ်မေးပါတကားတဲ့ရှင်ဘုရားတို့ပြောပြောနေတယ်ဘိက္ခုဘိက္ခုနဲ့ဘိက္ခုဆိုတာဘာကိုခေါ်တာဘုရားအဲ့မှာတော့ဒီဘိက္ခုတန္တရာဘေးကိုကြောက်လန့်တတ်သောကြောင့်ဘိက္ခုလို့ခေါ်တယ်ဒါဆိုရင်ရှင်သာမဏေကိုဘာလို့ခေါ်တာလဲဥစဉ်ဆိုတာကိုဘာလို့ခေါ်တာလဲအဲ့လိုမျိုးလေးတွေမေးတာရှင်ဘုရားကြောက်ဘုရားရှင်ဘုရားကလည်းစဉ်လုတ်ပြီလားငါမရှိဘူးနော်မရှိဘူးလူတွေနော်ရှင်ဖျားအစဉ်ရောပြင်လာဒီတနေ့ကထင်ရလားရှင်ဖျားပထမပွဲတော့ငါဘလောက်လောက်ကြံလိုက်ပြီးတော့ဘလောက်လောက်မြက်လိုက်ပြီးတော့ဒါမျိုးတွေမရှိဘူးရှင်ဖျားဟောအဲ့လို तू အချိန်မှာတရားလေးကြည့်ပြပြောပြီးတော့မှနောက်ဆုံးကြမှာရှင်ဖျားဆုံးကုန်ပြည့်စုံပါရဲ့လားပြည့်စုံပါတယ်တကဒါအဲ့ဒီရဟန်းစားတော့ဆုံးတဲ့နဲ့ရဲ့ပထမဆုံးပြကွက်တကွက်ကလေးပဲဟိုတုန်းကရုပ်ရှင်ကားတွေကိုပြောတာပါအဲ့လိုမျိုးဒါအပြင်မှာဆိုရင်လည်းဟိုတုန်းကလူတွေတော့ဒီတိုင်းမှာပဲခုနောက်ပိုင်းမှာတို့တွေဘလောက်ထိအောင်ဘာသာရေးမှာညံ့ဖျင်းသွားလဲဆိုရင်ဖုန်းကြီးနဲ့တွေ့ရည်လေဖုန်းကြီးနဲ့တွေ့ရင်ပြောရမယ့်စကားတွေတလုံးမှမပြောတခါလေးမှာတင်းမနဲ့တပည့်တော်နဲ့တောင်မှပီပီပီပီမထွက်ရှင်တော့ဇက်တိုင်နေပတ်ဟုတ်လားကျွန်တော်လို့ပြောရမလို့လို့ဟာရှင်ပြောတင်းမဖះလို့ပြောရမလို့လို့ဟုတ်ကဲ့ပါရှင်လို့ပြောရမလို့လို့အဲအဲ့လိုမျိုးတွေဖြစ်သွားပြီတို့ကလေဖာသာကြီးမှာတိတ်ပြီးတော့မှနောက်ကိုကြက်သွားပြီအဲ့ဒါအဲ့ဒီလိုမျိုးတွေပြီးသွားတာထားတော့အဲ့ဒီရဲ့နောက်ပိုင်းမှာတစ်ချက်ချိသေးတယ်ဒီဓမ္မစကြာတင်လို့ရှင်တာဝအကျေပြန်ပြောပြမယ်နော်ခုတော့လို့ရင်မဲ့မှတ်မယ်ပုံနာလင်မယားနှစ်ယောက်ထမင်းစားနေထမင်းစားနေတော့မိန်းမကအဲလမ်းဘက်ကိုလှည့်စားတယ်နော်မိန်းမကလမ်းဘက်ကိုလှည့်စားတယ်ယောက်ျားကအိမ်ဘက်ကိုပြန်လှည့်စားတယ်မျက်နှာချင်းဆိုင်လေးစားမှရှူတာလေဟုတ်လားအဲ့ခါကျတော့မြတ်စွာဘုရားကစွန့်ကန်လာရတာစွန့်ကန်လာရတော့ဘာသူမြင်မလဲမိန်းမမြင်ပါဘောမိန်းမလမ်းဘက်လှည့်စားနေရလေမိန်းမထမင်းစားရင်းနဲ့မျက်လုံးကိုပြင့်ပြီးတော့ကြည့်လိုက်တော့ဘုရားရှင်ကယက်နေတာဟာဒုက္ခပဲသူတို့ကဘုရားဘာသာကြီးမဟုတ်ဘုရားဘာသာရင်မဟုတ်ဘဲနဲ့ဘုရားငါတို့အိမ်မှာလာပြီးတော့ဆုံးခံရက်တယ်ဆုံးလောင်းလိုက်မယ်ဆိုလို့ရှိရင်မလောက်တော့ဓမင်းอ่ะเนาะမလောက်တော့မလောက်တော့ဆိုတော့အကယ်၍သွားပြီးတော့သူချိတဲ့ဟာကိုလောင်းလိုက်မယ်ဆိုလို့ရှိရင်သူတို့လင်မယားမဝဒါဆိုလို့ရှိရင်ဘာလုပ်မလဲသူယောက်ျားတိလို့မဖြစ်သူယောက်ျားတိတာနဲ့တန်းလူမှာအဲ့လိုယောက်ျားမြင်သွားမှာဆိုတာယောက်ျားကဒီဘက်လက်နေတော့ကြောပေးထားတာဘုရားကိုလမ်းကိုကြောပေးထားအဲ့ဆိုသူယောက်ျားမသိစေချင်သူတို့ကြာသိရင်ဓမင်းတွေကိုလှူလိုက်မယ်လှူလိုက်လို့ရှိရင်ဘာပဲပြောပြောနောက်တိုးရှက်မယ်အဲ့ဒါပြင်းတာမိမတွေလှုပ်ပုံအဲ့ဒါပြင်းတာနော်သူဓမင်းနောက်တလုံးထတ်ချက်ရမယ်ကိစ္စကြီးကိုတော်တော်ကြီးကိုပြင်းနေတာအဲ့ဒါနဲ့ तू ကအဲ့တော့ဖះကိုဘလို့လှုပ်လိုက်လဲဆိုတော့ तू ကအမူယာနဲ့ပေါ့နော်ခေါင်းယမ်းပြီးတော့မှ तू ကဟိုဘက်အိမ်ကြော်သွားလိုက်ပေါ့ तू ကအဲ့လိုအမူယာလေးနဲ့မေးလေးနဲ့ဟိုဘက်ကိုလွန်ပြလိုက်တာဟိုဘက်သွားပေါ့အဲ့တော့တို့ဖះကလေသိရှိဖို့ကောင်းတာတိလားခေါင်းယမ်းပြတယ်မသွားဘူးပေါ့နော်ဘုရားခေါင်းယမ်းပြတယ်ဟာနဲ့ငုံပြီးတော့မှထမင်းစားသုံးလုံးလောက်စားပြီးတော့မျက်လုံးလေးလှန့်ကြည့်တော့ဘုရားကရှိနေသေးတယ်ဟုတ်ပါသွားသူအဲ့လိုမျိုးသူ့ယောက်ျားလည်းမမြင်အောင်အတန်လည်းမထွက်ကြဘူးဟုတ်ပါသွားသူဘုရားလည်းခေါင်းယမ်းပြဟာဒုက္ခပဲနော်ဘာလို့ပိကက်ကနေကွာပေါ့နော်အဲနောက်တစ်ခါမော့ကြည့်ရလဲရှိနေသေးတယ်ရှိနေတော့လေအဲ့တော့သူဟုတ်ပါသွားအဲ့လိုမျိုးသူကခေါင်းလေးရရဘုရားလည်းခေါင်းယမ်းပြတယ်အဲ့ကြောင့်သူမနေနိုင်တော့ဒီလိုသာသနာရဲ့တဆူလို့နေလို့လှလို့တဆူလို့တပည့်တပန်းနေနေတဲ့ဖုရားဟာသုံးကမောင်းထုတ်တာသုံးကလုံးခေါင်းယမ်းပြတယ်အဲ့တော့ကြီးတာပေါ့နော်ဟောတဲ့ဒီမိန်းမစားရင်တော့ဘာတွေအတွေးပေါက်ကြီးကြီးနေတာအောင်ဆိုတော့သူ့မိန်းမလမ်းကိုကြည့်နေတာဖြစ်တဲ့အတွက်ယောက်ျားအဲ့ကြောင့်မှလမ်းလေကျိုးအဲမိုက်လိုက်တဲ့မိန်းမကွာငါ့ကိုဖုရားရောက်နေတာမပြောဘူးပေါ့အာထမင်းချီသေးလားဆိုသူကမရှိတော့ဘူးလေရှင်ဖုရားတဲ့ဒီတော့ထမင်းမရှိတော့ဘူးဗျာတဲ့တပည့်တော်စားနေတဲ့အထက်ကဒီဘက်တချမ်းလှုပ်လို့ရမလားမထားရမင်းတို့နော်ဒီဘက်တချမ်းကိုလှူလို့ရမလားထမင်းကအကြံနေဖြစ်နေပြီညကအကြံနေဖြစ်တဲ့အပြင်ကိုခုလဲစားနေလို့တဝက်ကျိုးနေပြီကြံနေတဲ့တချမ်းလေးလှူရင်ရမလားရတယ်မထားမင်းတို့ရတယ်နော်တော့ဆုံးလောင်းကန်နေရင်ဟောညထမင်းနေမလို့မလောင်းချင်ဘူးစားပြီးတချမ်းကြံနေလို့မကတ်ချင်တော့မလောင်းချင်တော့ဘာမှမဖြစ်ဘူးရတယ်ဘုရားရှင်ကအိုးထဲမှာကြံနေတယ်ထမင်းမဟုတ်နော်စားနေရင်နဲ့တချမ်းကန့်ထားတဲ့ထမင်းလေးကိုဒါကြောင့်တို့ချေးလူကြီးတွေအများကြီးကန့်ကန့်စားတယ်အတန့်လေးရှန်ထားတယ်အရေးပေါ်မြန်လိုအပ်ခဲ့လို့ရှိရင်အဲ့ဒီဟာလေးကိုသုံးလို့ရအောင်လို့တို့အကိုတို့ကကိုတို့ကတော့ချားထားလိုက်တာပဲနော်ကိုတို့ကတော့တွေ့လိုက်လိုက်တာပဲစားရင်လည်းပေါ့တော့လမ်းလို့အဲ့ဒါဒီတချမ်းကိုလှူလို့ရမှာလားရပါတယ်ဟာအဲ့ကြောင်မှာလှူလဲလှူပြီးတော့မှရှင်ပြားရတဲ့ရှင်ပြားနဲ့ရှင်ပြားကိုဒီလိုလေးကြုံလုံးတပြည့်တော့မေးချင်တာလေးရှိတယ်အခုနမေးခွန်းတွေကိုမေးတာရှင်ပြားရဲ့သာသနာမှာရှင်ပြားရဲ့ယန်းတွေကိုဘိက္ခုလို့ခေါ်တယ်ဘာကြောင့်ဘိက္ခုလို့ခေါ်တာလဲ။ဩမြတ်စွာဘုရားအခုနောက်လိုပဲတန်တရာဘေးကိုကြောက်တယ်လို့ဘိက္ခုအပိုင်းပိုင်းအပြက်ပြက်ချုပ်ဆက်ပြီးဝစ်ထားတဲ့အတွက်ဘိက္ခုနှစ်ချက်ဖြစ်သွားတယ်နော်။အဲအပိုင်းပိုင်းအပြက်ပြက်ချုပ်ဆက်ပြီးဝစ်တာကိုဘိက္ခုလို့ခေါ်မယ်ဆိုရင်ဒါကိုယဟန်ကိုတိုက်ရိုက်ပြောလိုက်တာ
တန်တရားဘေးကိုကြောက်တက်လို့ဆိုရင်တော့လူရောယဟန်ရောမိမယောက်ျားအကုန်ပါသွားတယ်ဘိက္ခဝေဘိက္ခုဘိက္ခဝေဒါလေးတစ်လုံးကိုနားလည်ဖို့လို့ဟုတ်ပြီလားအဲ့လိုမျိုးဆိုတော့ဒါနဲ့ပဲဒါဆိုရင်ရှင်ဘုရားရဲ့တဲ့တတိတော်လို့လင်မယားကိုရောအရှင်ဘုရားရဲ့ဘိက္ခုလို့ပြောလို့ရသလားဖောက်ကောင်ရတာပေါ့တဲ့မင်းတို့အခုနောက်တော့ငါမင်းတို့ယင်ထဲမှာဖြစ်နေတဲ့လောဘဓာတ်ကိုတိုက်ထုတ်ပြီးတော့မှငါ့ကိုဆွန်းဆွန်းလှူလိုက်တဲ့ကုသိုလ်အော်ကုသိုလ်နဲ့အကုသိုလ်စစ်ခင်းလိုက်တဲ့ကံမှာမင်းတို့ဘက်ကနိုင်သွားတယ်ကုသိုလ်ဘက်ကနိုင်သွားတယ်အကုသိုလ်ကအလျှော့ပေးလိုက်ရတယ်အဲ့ဒီအတွက်ဆွန်းလောင်းလူဖြစ်သွားတယ်ဒါကြောင့်မင်းတို့ကဘိက္ခုဖြစ်သွားပြီကုသိုလ်တရားအနိုင်ရအောင်တိုက်နိုင်သွားပြီအော်ဘိက္ခုဖြစ်သွားပြီအဲ့ဒါမျိုးရှိတယ်ဘိက္ခုဘိက္ခုဆိုလို့ရှိရင်နော်ယဟန်ကိုခေါ်တယ်ယဟန်ကိုခေါ်တာဆိုရင်တော့အပိုင်းပိုင်းအပြက်ပြက်ချုပ်ဆက်ဝင်လို့ဘိက္ခုလို့ခေါ်တယ်ဆိုတာတစ်ချက်ပေါ့တန်တရားဘေးကိုကြောက်တက်လို့ဘိက္ခုလို့ခေါ်တယ်ဆိုတာတစ်ချက်ပေါ့ကဲဆက်သွားကြသူတလောက်ဆိုင်တော်လေးကိုသဘောပေါက်တယ်ဟောဧကယနောယံဘိက္ခဝီမကောတတ္တနံဝိသုတ်တိယာတောကပရိဒေဝနံတမတိတ်ကမာယဒုက္ခဒေါမနတနံအဋ္ဌင်ကမာယညာယတ္တအတိကမာယနိဗ္ဗာနတ္တတစ္ဆေကိရိယာယယရိတံစတ္တာရောတတိပဌာနာတဲ့ဧကယနောအယံဘိက္ခဝီအယံဘိက္ခဝီသဘောပေါက်ပါတယ်နော်ဘိက္ခဝီအဲ့တော့ဧကယနောတဲ့တလန်းနဲ့ပဲရှိတယ်ဟုတ်ပြီနော်ဧကယနောဧကတော့တခုမဟုတ်လားဧကယနောတလန်းနဲ့ပဲရှိတယ်တတ္တာနံဝိတုတိဝိတုတ္တိယတတ္တဝါတွေရဲ့စိတ်တန်တန်ကိုစင်ကြယ်ဖို့အတွက်နီလန်းဟာတလန်းနဲ့ပဲရှိတယ်ဒါကိုဆိုလို့ရတယ်တရားမှတ်ပါဟိုဘက်မှာပါတယ်ကဲဆိုတော့ဒီဘက်မှာပဲပြန်ကြည့်ဦးနိဗ္ဗာန်တို့အောက်ဆုံးတစ်ကြောင်ဖတ်ကြည့်လိုက
်နိဗ္ဗာန်တို့လာရသည်ဤတလန်းဤတာရှိ
ဤလန်းတစ်ခုတည်းသာရှိဤသိချာရေးထားတဲ့တန်းနဲ့အမှန်လည်းမဖတ်ဘူ
းနိဗ္ဗာန်တို့သွားရသည်ဤလန်းတစ်ခုတည်းသာရှိဤတယောက်ချင်းသွားရမည်လမ်းကြောင်
းအဲဒါဤကယနောနော်တလန်းနဲ့ပဲရှိတယ်အမှန်နှစ်ချက်တဲ့ပဲကနှစ်ချက်ဖြစ်သွားတယ်တလန်းနဲ့ပဲရှိတယ်လို့တစ်ချက်ဖြစ်သွားတယ်။တယောက်တည်းသွားရမယ်လို့တစ်ချက်ဖြစ်သွားတယ်။ဟုတ်ပြီလား။အဋ္ဌပဌံတရားအားထုတ်တာဖော်ပေါင်းသင်းတွေနဲ့ပျော့ပျော့ပါပါမော်တော်ကားနဲ့ဆိုလို့ပေရမှာတော့ဟုတ်လား။ကိုယ်စိတ်နဲ့ကိုယ်တယောက်တည်းနေတစိတ်သေးထားဆိုသလိုပဲကိုယ်စိတ်ကလေးနဲ့ကိုယ်ကိုယ့်ရဲ့ဘာဝနာလေးနဲ့ကိုယ်လူတွေဘလောက်ပဲများများတစိတ်သေးနဲ့ပဲလောက။တယောက်တည်းလေးပဲသွားရတယ်။အဖော်အပေါင်းအသင်းမလို့အဋ္ဌပဌံတရားအားထုတ်ဖို့တော့နော်။တတိကိုယ့်ရဲ့စိတ်ကိုယ့်ရဲ့စိတ်ကိုယ့်ရဲ့စိတ်ကလေးဟာကိုယ့်ရဲ့အပေါင်းအသင်းဖြစ်သွားဖို့လိုတယ်ကိုယ့်ရဲ့စိတ်ကလေးဟာကိုယ့်ရဲ့မိတ်ဆွေဖြစ်နေဖို့လိုတယ်အဲ့ဒါကြောင့်ငါ့မှာတငယ်ချင်းရှိပါဦးမိတ်ဆွေရှိပါဦးနော် I have no friends ငါ့မှာမိတ်ဆွေမရှိဘူးငါဟာငါ့ရဲ့စိတ်ကိုပဲငါ့ရဲ့မိတ်ဆွေလို့သဘောထားပြီးတော့မှနေပါတယ်တဲ့ဟုတ်ပြီလားကိုယ့်ရဲ့စိတ်ကလေးကိုပဲကိုယ့်ရဲ့မိတ်ဆွေလို့သဘောထားပါတဲ့ဒါကြောင့်တယောက်တည်းသွားရမယ့်လမ်းကြောင်းဖြစ်တယ်နိဗ္ဗာန်သို့သွားရသည်ဤလမ်းတစ်ခုတည်းသာရှိ၏ဟုတ်ပြီနော်ကိုယ့်စိတ်နဲ့ကိုယ်မိတ်ဆွေဖြစ်လိုက်လူတွေကကိုယ့်စိတ်နဲ့ကိုယ်မိတ်ဆွေမှမဖြစ်ကြတာဘူးကိုယ့်စိတ်နဲ့ကိုယ်တခါတလေတချို့ကကိုယ့်စိတ်ဟာကိုယ့်ရဲ့ယံသူပဲဘာကြောင့်လဲအကုသိုလ်တရားတွေဖြစ်နေတယ်ဖြစ်စမ်းပါစေမထိန်ရှုပ်เนาะဒီစိတ်ကပဲကိုယ်အပယ်ရှာမှာမဟုတ်လားဟောဒီစိတ်ကပဲပယ်ရှာမှာပဲအဲ့ကိုယ်အပယ်တွန်းရှာတဲ့စိတ်ကကိုယ်မိတ်ဆွေဖြစ်ပါဦးလားဖြစ်တော့ဦးလေเนาะ I make my ငါဟာငါပြုတ်လုထားတဲ့အရာဟာ my ငါရဲ့စိတ်ကိုပဲ my friend ငါရဲ့မိတ်ဆွေလို့သဘောထားတယ် I make my friend ငါရဲ့စိတ်ကိုပဲငါရဲ့မိတ်ဆွေဖြစ်သဘောထားထားပြီးပါတယ်။ဟောဒီလိုမျိုးလေးဒါအင်္ဂလိပ်တွေလောက်ထားတဲ့ဟာတွေပဲဒီမှာတွေလောက်ထားတဲ့ဟာမှမဟုတ်တာ။ဖျားဟောပဲသူတို့ကသူတို့လောက်ထားကြတာလေ။ကြပြားလေးတွေရှိတယ်။အဲ့တော့နိဗ္ဗာန်တို့သွားရသည်ဤလမ်းတစ်ခုတည်းသာရှိတယ်။တယောက်တည်းသွားရမည်လမ်းကြောင်းနဲ့ဒါဆိုလို့ရှိရင်ကို့တို့ကအမြဲတမ်းအဖို့လူစီသလားတရားစကန်းဝင်မယ်အဲ့စကန်းလူများလားမသိနော်လူများတယ်ဆိုရင်ဝင်ကြပါဟာယောဂီကငါးရောက်လောက်ကိုရှိတော့ဦးဝင်ကျင်စရာကြီးနော်အဲဒီလိုမျိုးကြီးဖြစ်လာဟုတ်လားယောဂီကတိရကြောင်းအဲကြောင်းတရားစကန်းဝင်ကြအဲလူ20လောက်တော့လက်ကအဲ20ရဲ့လေလားဘာလုံးပါလဲတရားအားထုတ်မှာမဟုတ်လား2ယောက်တည်းဖြစ်ဖြစ်3ယောက်တည်းဖြစ်ဖြစ်လေ
နော်ကိုယ့်ရဲ့မိတ်ဆွေဟာကိုယ့်စိတ်ဖြစ်နေပြီဆိုလို့ရှိရင်တကယ်မလိုအပ်တော့ပါဘူးဒီလိုတော့အပြင်လောကအပေါင်းအသင်းတွေကိုဖျက်ပြေလို့ပြောတာမဟုတ်ဘူးစိတ်နဲ့ပတ်သက်လာလို့ရှိရင်တော့ကိုယ့်ရဲ့စိတ်ဟာကိုယ့်ရဲ့မိတ်ဆွေဒါဆိုလို့ရှိရင်အပြင်အပေါင်းအသင်းတွေမရှိခဲ့ဘူးထားအောင်တော့ကိုယ်လို့ဆိုလို့ရှိရင်အပေါင်းအသင်းနဲပါတယ်အပေါင်းအသင်းနဲတယ်ဒါပေမဲ့လည်းရှိသလောက်အပေါင်းအသင်းကလေးကတော့တကယ့်ကိုအည်သွေးပြည့်ကြတယ်တကယ့်အည်သွေးပြည့်ကြတယ်ပေါ်ပေါ်လောလောတွေမဟုတ်တော့ဒါဟာခွဲခြားပြီးတော့ပေါင်းသင်းတာမျိုးတော့မဟုတ်ပါဘူးเนาะသို့တော့ကိုယ်နဲ့အတွင်းသည့်အစင်သည့်အနီးကပ်ဆုံးပေါင်းသင်းကြပြီဆိုလို့ချင်းအားလုံးဟာစိတ်တူကိုယ်တူတွေဖြစ်ဖို့လည်းများတယ်ပြီးကြတဲ့ခါကျတော့ဟိုအတွင်းလူလို့ပြောလို့ရလောက်တယောက်တယောက်ကိုရင်းနှီးကြတယ်ကျွမ်းဝင်ကြတယ် A to B အမြအလောက်လေးပဲတော့ဒါအပြင်အမိတ်ဆွေတော်မှအဲ့ဒီလောက်ရှိလို့ရှိရင်ကိုယ့်ရဲ့စိတ်ကသာကိုယ့်ရဲ့မိတ်ဆွေဖြစ်အောင်ကိုကျင့်သုံးနိုင်လိုက်ပြီကိုယ့်မိတ်ဆွေဟာမိတ်ဆွေမိတ်တမိတ်တဆိုတာကောင်းသောအရာကိုသာညွန်ပြတယ်။ကောင်းသောအရာကိုသာလှုပ်ဆောင်ပေးတယ်။ကောင်းတဲ့အရာတွေဆိုလို့ရှိရင်ကူညီပေးတယ်။ကို့အကျိုးကိုလိုလားတယ်။အဲ့ဒါကိုမိတ်တရဲ့ definition ကိုအဲ့လိုဖွင့်တယ်။မိတ်တမိတ်ဆွေနော်ပေါက်တက်ခရလာငယ်ချင်းရေရက်ဆိုင်သွားကြပါစို့လေးဆိုအဲ့ဒါမိတ်ဆွေမဖြစ်ဘူးလေ။နော်မိတ်ဆွေမိတ်တဆိုတဲ့နာမည်နဲ့မရဘူး။အေးအပေါင်းအသင်းဆိုရင်တော့ဟုတ်ရှင်ဟုတ်မယ်။အပေါင်းအသင်းရောင်းချင်းတဲ့ဆိုရင်ဟုတ်ရှင်ဟုတ်မယ်။မိတ်ဆွေမဟုတ်ဘူးတဲ့။မိတ်ဆွေဆိုတာကို့အကျိုးကိုလည်းလိုလားတယ်။ကိုကောင်းကျိုးတွေကိုပဲသူကလှုပ်ဆောင်ပေးတယ်ဒီလိုမျိုးကိုကိုနားလဲပေးတယ်ခံစားပေးတယ်မျှဝေပေးနိုင်တယ်အဲ့ဒါမျိုးမိတ်တလို့ခေါ်တယ်အဲ့ဒီလိုမိတ်တမျိုးဟာအပြင်မိတ်တတွေလည်းရှိတယ်အတွင်းအစ္ဆတမှာလည်းကိုရဲ့စိတ်ဟာကိုရဲ့မိတ်တဖြစ်နေတယ်ဆိုလို့ရှိရင်ဟာတိတ်ကောင်းသွားပြီပေါ့နေပြောတိုင်ပြောရှိသွားပြီတည်တဲ့အထိကောင်းသွားပြီမရဏတဏ္ဍာဇောအထိအောင်ကိုစိတ်ဟာကိုမိတ်ဆွေဖြစ်နေတယ်ဖောက်ကောင်းသွားတော့အဲ့လိုမျိုးဖြစ်ဖို့လိုတယ်နော်တို့ကအများရန်ကိုယ်စိတ်ဟာကိုယ့်ရဲ့မိတ်ဆွေမဖြစ်နေခဲ့ပါဘူးစူးစမ်းဖို့အများကြီးလိုသေးတယ်ကိုယ့်စိတ်ဟာကိုယ့်မိတ်ဆွေဖြစ်သွားလို့ချင်းတယောက်တည်းလဲနေတတ်သွားတယ်တို့ကဘာဖြစ်လို့တယောက်တည်းမနေတတ်ကြဘူးဆိုကိုယ့်စိတ်ဟာကိုယ့်မိတ်ဆွေမဟုတ်နေအာယုံရှိဗယံပရာနိုင်တယ်စိတ်ကလေးကအိမ်ဒီမရနေဘူးသူ့မှာအလုံးမရှိဘူးသူ့မှာအိမ်မရှိအဲ့ဒါမျိုးဆိုလာတတိရှိထားတဲ့လူဟာဆရာအရင်လည်းပြောခဲ့တယ်နော်တတိရှိသွားတဲ့သူကတတိပဋ္ဌာန်လေးနဲ့နေတတ်သွားတဲ့သူကကိုယ်ပိုင်အိမ်လေးရသွားလိုက်တာအဲ့ဒီမှာပဲခိုးလုံနေလို့ရသွားတယ်တတိဆိုတဲ့အိမ်လေးထဲမှာကိုပါအလုပ်လို့ကိုတတိကလေးနဲ့ကိုငါမှအလုပ်ရှိသွားတယ်မသေးမရှင်းလုပ်စရာအလုပ်ရှိသွားတယ်အဲ့ဒါပြောတာမသေးမရှင်းငါမှအလုပ်ရှိသွားနောင်ဘဝရောက်ရင်လည်းဒီအလုပ်ကိုတော့ဆက်လုပ်နေချင်သေးတယ်ရှိလားတို့ဘသူမှရှိတော့ဒီလိုငါမသေးမရှင်းလုပ်မယ်ဘာကိစ္စနဲ့မှမလွတ်တော့ဆိုတဲ့အလုပ်မျိုးရှိထားပြီလားမရှိဘူးဒီလုတ်ကငါမသိမရှင်းလုတ်ပဲ။ဘာကိစ္စနဲ့ပဲဖြစ်ဖြစ်ဘယ်ရက်ပဲရောက်ရောက်ငါကကိုပိုင်လုတ်ဟာဒီအလုတ်လို့တော့မရှိဘူး။အဲ့ကြတော့ဒီအင်ဂျီမဲ့တဲ့သူတွေဒီမှာတော့သိမသိတာဘူး။ဒီမှာအင်ငါးတွေပါရည်ဆိုလို့ရှိရင်လည်းအဆင်ပြေတယ်။သူကလည်းသူ။အိုးဗမာပြည်မှာဆိုလို့ရှိရင်ကျူးကျော်ရက်ကွက်မှာနေတယ်ဟုတ်လား။မြောင်းဘေးမှာနေတယ်ဟိုကမောင်းထုတ်ဒီကမောင်းထုတ်နေ။အဲ့လိုအိမ်မဲ့ရာမဲ့တွေရဲ့ဘဝဟာထောက်တီးရလည်းမရှိဘူး။တိတ်ခါလည်းမရှိဘူး။ကိုပိုင်အိမ်မရှိလို့အဲ့လိုဖြစ်ရတာ။ကိုယ်ပိုင်အိမ်လေးတစ်လုံးတော့ဒုံရောက်တဲ့အိမ်လိုချင်တယ်ဆိုအဲ့မျိုးဂျာလေးတစ်ခုတော့ကတော့လိုအပ်တယ်အဲအဲ့ဒီကမှာအိမ်ပိုင်ရာပိုင်မရှိသေးတဲ့သူတယောက်အတွက်ဗျမ်းပရာနိုင်တယ်လို့တိတ်ခါမရှိတယ်လို့အိမ်တွေမရတယ်လို့ပဲတတိမရှိထားတဲ့သူအတွက်ဟာစိတ်ဟာအိမ်တွေမရဘူးဂျုံတဲ့အာယုံမှာကြတယ်လို့ပြောတယ်ရောက်တဲ့နေရာမှာရအောင်ပြောတယ်ဘယ်ဝဲရောက်ရောက်တူဟာตัวเบลเบลยกตัวดิဖြစ်စီ तू อ่ะလုံးဝအိမ်တွေမရှိဘူးတိတ်ခါမရှိဘူးပျော်စရာနဲ့တွေ့ရင်ပျော်တာငိုစရာနဲ့တွေ့ရင်ငိုတာပဲစိတ်ဆင်းရဲရင်ဆင်းရဲလိုက်တာပဲမန်တက်စရာချင်းတက်ပလိုက်တာပဲအယူမစရာချင်းမားပြလိုက်တာပဲပေါက်လွတ်ဘဲစားလို့ခေါ်တာပမာတော့စိတ်ဟာအိမ်တွေမရှိဘူးတဲ့ဗျမ်းပဒါနဲ့တို့ကအိမ်မရှိဘူးအဲ့လိုပြောတာအော်တို့မှာတကယ်လို့အိမ်ရှိနေခြင်းတယ်ဆိုလို့ရှိရင်တော့တတိဆိုတာလေးကကိုယ်ပိုင်အိမ်ပဲအရိယာဝါဒဆိုတဲ့တရားတော်ယူမားစီဆရာတော်ဘုရားကြီးဟောထားတာအဲ့ဒါပဲအရိယာဝါဒနောက်ဆုံးမှာအရိယာဖြစ်သွားပြီဆိုရင်တော့ကိုယ်ပိုင်အိမ်ရသွားပြီမဟုတ်သေးရင်တော့ပုထုဇဉ်ဟာအိမ်မရှိဘူးကြချင်ရကြသွားနိုင်တယ်ရောက်ချင်ရရောက်သွားနိုင်တယ်ကိုယ်ပိုင်နဲ့အိမ်ရှိဘူးတဲ့အဲ့ဒါကိုပြောတာအဲ့ဟိုကပြလေးထဲမှာဆိုလို့ချင်းလေ I have no home ငါမှအိမ်မရှိပါဘူး I make awareness my homeငါရဲ့တတိလေးကိုပဲငါရဲ့အိမ်လို့သဘောထားပြီးတော့မှနေပါတယ်သူတတိလေးကိုသဘောထားပြီးတော့အဲ့ဒါဆရာတော်ဥဇောတိကရေးထားတာအဲ့ဟာလေအဲ့ကပြားလေးကိုအကျယ်ရှဲ့ပြီးတော့မှဆရာတော်ဥဇောတိကမဟာမြိုင်တော်ရရေးထားတာရှိတယ်တတိဆိုတဲ့နေအိမ်သိကောင်းတယ်စောက်ကြည့်လိုက်အဲ့ဟာလေဖတ်လိုက်လို့ရှင်တတိပဋ္ဌာန်တရားကိုလေတော်တော်ကြီးသဘောပေါက်သွားတယ်
ဆရာတော်ရဲ့ဆရာတော်ရဲ့ဆိုလိုရင်းလေးဟိုဘက်အင်္ဂလိပ်ကပြဆရာရဲ့လိုရင်းလေးတွေထိထိမိမိလေးနဲ့တိတ်ပြုံမှာကောင်းတယ်ကဲထားပါတော့ကဲတာဆင်ဟိုဘက်ကိုသွားမယ်အဲ့တော့ဧကယနောနိဗ္ဗာန်သို့သွားရသည့်အီလန်တစ်ခုထဲသာရှိတယောက်ဒီသွားရမည်လမ်းကြောင်းအဲ့ဒါကတော့ဒေါက်တာနန္ဒမာလာဘီဝန္တာကဘာသာပြန်ထားပေးတယ်ဟာနော်ဆရာတော်ခရားကြီးလောက်ထားပေးတယ်ဟာဒီတရွတ်ရဖို့အရေးလေစာအုပ်၅အုပ်၇အုပ်လောက်ဒီတရွတ်စာကလေးကိုပဲအဲ့လိုလောက်ထားရတာကဲနံပါတ်၁တဲ့ဟိုဘက်မှာတော့တစ်ကိုထိုးထားလိုက်ပြီတတ္တဝါတို့ဤစိတ်သက်စင်ကြယ်ဖို့တခုဒီသောနီလန်တဲ့သုံးမောင်းရင်လေတခုဒီသောလမ်းကြောင်းဟောဒီတတိပဋ္ဌာန်ကိုပြောနေတာတတိပဋ္ဌာန်ရဲ့ဂုံကြီးကိုပြောနေတာတတိပဋ္ဌာန်ပွားများတို့တတိပဋ္ဌာန်ကိုအာထုတ်တဲ့လူတယောက်အတွက်ရမယ်အကျိုးတွေကိုပြောနေတာနော်တတဝါတို့ရဲ့စိတ်သက်စင်ကြယ်ဖို့တခုရဲ့နီလန်နောက်တနည်းမရှိဘူးဧကယနောမြတ်စွာဘုရားဟောထားတာဧကယနောနောက်တနည်းမရှိဘူးဒါကြောင့်ဆရာတတိပဋ္ဌာန်ကိုသိချာသင်မယ်လို့ပြောတာနောက်တနည်းမရှိဘူးတဲ့ဘာတွေဘယ်လောက်ပဲလုံနေပါစီတော့ကြိုက်တဲ့တရားစခန်းမှာစခန်းမှာဗမာပြည်ရှိသူများအကုန်ဝင်အားမရတဲ့နိုင်ရသွားဝင်ကြိုက်တဲ့သင်တန်းတွေတက်အေးတတ်ကိုယ့်ရဲ့ကိလေသာအညစ်အကြေးစင်ကြယ်ဖို့အတွက်ဆိုရင်တော့ဧကယနောအရာမကောဒီတလန်းနဲ့ပဲရှိတယ်ဟောဒီတနည်းတည်းပဲရှိတယ်ဒီတနည်းလေးကိုပြည့်ပြည့်စုံနားလည်ဖို့အတွက်ဘောင်းစုံနေအောင်လေ့လာရတာသင်ယူရတာတကယ်တကယ်တော့ဒီတနည်းပဲရှိတယ်လို့ဆိုလို့ရတယ်။ဟုတ်ပြီနော်။တတ္တနာဝိတ္တတိယ။အဲ့တတ္တဝါတို့ရဲ့စိတ်သက်စင်ကြယ်ဖို့အတွက်တခုရီသောနိလန်တဲ့။ဘယ်နိလန်ကမှတို့ရဲ့စိတ်မှာအညစ်အကြေးဖြစ်နေတဲ့ကိလေသာကိုမဖြေရှင်းပေးနိုင်ဘူး။ဘယ်နိလန်ကမှမဖြေရှင်းပေးနိုင်ဘူး။လောဘကိလေသာကိုနှဲပါသွားအောင်လောဘကင်းသွားအောင်ဒေါသတွေနှဲသွားအောင်လောဘဒေါသမောဟမာနဒိဋ္ဌိဥဒ္ဒစ္စကိုကုသအစသည်ဖြင့်တို့တာတိထားပြီးသားဟာတွေအဲ့ဓာတွေကင်းဖို့အတွက်အဲ့ဓာတွေကင်းရင်စိတ်ကလေးကဖြူစင်သွားလိမ့်မယ်အေးအဲ့ဒီဟာတွေကင်းစင်ဖို့အတွက်ကတော့ဟောဒီတတိပဋ္ဌံတရားသာတလန်းကြောင်းနဲ့ပဲရှိတယ်တခြားလန်းကြောင်းမရှိဘူးဧကယနောယံမကောအဲ့ဒါကိုပြောတာဒီတစ်ခုလေးပဲရှိတယ်နားလဲနော်ဟုတ်ပြီအဲ့တော့ဘယ်လိုမျိုးမှစင်ကြယ်သွားမလဲတို့ဟာကုသိုလ်တရားတွေကိုမက္ကင်၈ပါးနဲ့ပြည့်စုံညီညွတ်တဲ့မဟာကုသိုလ်တွေလုပ်နေမယ်။တဏ္မာဒိဋ္ဌိမှန်ကန်တဲ့တွေးခေါ်။အော်မှန်ကန်တဲ့အမြင်မှန်ကန်တဲ့အယူနော်။တဏ္မာသင်္ကပ္ပမှန်ကန်တဲ့တွေးခေါ်။တဏ္မာဝါစာတဏ္မာကမ္မန္တတဏ္မာအာဇီဝစသည်ဖြင့်ဟုတ်ပြီလား။တဏ္မာဝီရိအော်တဏ္မာဝါယာမတဏ္မာတတိတဏ္မာသမာဓိ။အဲ့ဒီမက္ကင်၈ပါးနဲ့ပြည့်စုံနေအောင်ကုသိုလ်တွေလုပ်တိုင်းမဟာကုသိုလ်လုပ်နိုင်မဟာကုသိုလ်အဆင့်အနေနဲ့တော့အကုသိုလ်တွေစင်ကြယ်တာပဲ။မဟာကုတ်ကုသိုလ်တွေဆိုရင်မဟာကုတ်ကုသိုလ်အနေနဲ့စင်ကြယ်တယ်ဟုတ်လားဟောသောတာပတ္တိမတ်ဆိုရင်အမြင့်ပြတ်ကိုအမိုက်ကိုရှင်းထုတ်ပြနေတယ်အေးသွားရောအဲ့ဒါဒုက္ခပေးနေတဲ့အမိုက်ကိုသောတာပတ္တိမတ်ရရင်ဒိဋ္ဌိဝိသိကိစ္စသီလပရပရမတ္တငါဆွဲတန်တရာဆွဲဒိဋ္ဌိကငါဆွဲဝိသိကိစ္စတန်တရာဆွဲသီလပရပရမတ္တမိယိုးဖလာဓလိဆွဲမှားယွင်းနေတဲ့ဆွဲတွေသောတာပတ္တိမတ်ကြရင်အဲ့ဒီအမိုက်၃မိုက်ကိုယူပစ်လိုက်တာနဲ့ဘယ်တော့မှအပယ်မကျတော့မိုက်တောင်းနဲ့ပြန်မရောက်တော့ဘူးအဲ့ဒီအမိုက်ရှိနေလို့အဲ့အမိုက်နဲ့ရောရောပြီးမိုက်တောင်းနဲ့အထက်ခံနေရတာအဲ့အမိုက်ကိုချင်းထုတ်လိုက်တာနဲ့မိုက်တောင်းနဲ့ပြန်မရောက်တော့အဲ့ဒါကိုပြောတယ်ငါဆိုလို့ချင်းအေးအဲ့ဒီလိုကိုယ်စိတ်ထဲမှာစင်ကြယ်သွားဖို့အတွက်ဆိုရင်တော့သောရီတတိပဋ္ဌံကိုအာထုတ်ရှင်ဟာနီလန်တလန်းနဲ့ပဲရှိတယ်ဒီလန်းကြောင်းတကြောင်းနဲ့ပဲရှိတယ်ဧကယနောယံမကောဖျားရှင်ရဲ့စကားလေဟုတ်ပြီနော်နားလည်ပါရဲ့နော်စိတ်သက်စင်ကြယ်ဖို့ခုရီသောနီလန်းနဲ့ဟုတ်ပြီသောတာပန်ဖြစ်သွားပြီကွာသောတာပန်ဖြစ်သွားပြီတဂရဂံဖြစ်ဖို့အတွက်ဘယ်လိုလုပ်ကြမလဲဒီလမ်းပဲရှိတယ်ဒီလမ်းကပဲသွားရမယ်နော်အနာဂံတဂရဂံလည်းဖြစ်သွားပြီနှမနှဖို့ရသွားပြီအနာဂံဖြစ်ဖို့အတွက်ဘယ်လိုဆက်လုပ်ကြမလဲဒီလမ်းပဲရှိတယ်ယဟန္တာဖြစ်သွားပြီယဟန္တာဖြစ်သွားပြီဩအနာဂံဖြစ်သွားပြီယဟန္တာဖြစ်ဖို့အတွက်ဘယ်လမ်းကသွားမလဲဒီလမ်းပဲသွားမယ်တလမ်းနဲ့ပဲရှိတယ်အဲ့ဒါကိုဆိုလိုတာနော်အစင်းစင်းအစင်းစင်းကိုရောက်နေတဲ့စခန်းနေမှာကိုဆောက်ဆောက်ထားပေးခဲ့တဲ့အရိယာအိမ်ကလေးတွေကကိုရဲ့နာခိုရခိုလုံစရာလေးတွေဖြစ်သွားပြီဆိုလို့ချင်းနောက်ဆုံးမှာယဟန္တာဖြစ်သွားတဲ့အထိလဲဒီလန်းတလန်းနဲ့ပဲရှိတယ်လို့ဆိုလို့ရတယ်အားလုံးကတယောက်တည်းသွားရမယ့်လမ်းတွေပဲဟုတ်ပြီနော်ကဲနံပါတ်1ဒါဆိုရင်နံပါတ်1မှာအဲ့အဲ့ဆရာအပြာလေးတွေရေးထားတာကြည့်ကြည့်လဲအပြာလေးတွေ9ခုရှိတယ်ဒါတတိပဋ္ဌံပေါင်းများရခြင်းရဲ့အကျိုးတရား9ခုပြထားတာနော်စိတ်တက်စင်ကြယ်ဖို့ဆိုတာဒါနံပါတ်1တခုဘာရဲ့စိတ်တက်လဲတတ္တဝါတို့ရဲ့စိတ်တက်စင်ကြယ်ဖို့တခုရီသောနီလန်တဲ့ကဲနံပါတ်1တောကကင်းစင်စေရန်တခုရီသောနီလန်ဒါကိုယ့်ကိုဖြည့်ရတော့မယ်လေဟုတ်ပြီလားတောကကင်းစင်ဖို့တောကသူဆွေးတော့တောကတော့တို့ကသိနေပြီသားတို့စကားတော်ဖြစ်နေပြီအမှန်တော့ပါဠိစကားပဲမြန်မာစကားမဟုတ်ဘူးသူဆွေးတာဘာကြောင့်သူဆွေးလဲပြက်စည်းစရာတွေကြုံတော့မယ်ဆိုရင်
တော့ကောက်နှစ်ချက်နားလဲရမယ်เนาะပြက်စီးစရာတွေကြုံတော့မယ်ဆိုရင်ပူဆွေးတယ်မပြက်စီးသေးဘူးပြက်စီးပြီးသွားပြီဆိုရင်ပူဆွေးတယ်နှစ်ချက်ဟုတ်ပြီလားမပြက်စီးသွားလိုက်ဥမာငါတော့ဒီကိစ္စအဆင်မပြေတော့ထင်းနေဆိုတာနဲ့ပူဆွေးသွားပြီပူဆွေးသွားပြီသို့တော်လဲနောက်တစ်ချိန်မှာကိုထင်းသလိုမဟုတ်နေပင်နဲ့ပြန်ကောင်းသွားတာ ਈ လဲရှိနေကြပါတယ်ဟုတ်လားထင်းသလိုမဖြစ်တော့ခါကြီးကြော့လဲထင်းသလိုဖြစ်သွားခဲ့တယ်ဩဖြစ်သွားပြီးတဲ့အခါမှာပူဆွေးတယ်အဲ့ဒါကိုတောကလို့ခေါ်တယ်။တောကနဲ့ဒေါသဒေါမနတမတူဘူး။သို့တော်လဲစိတ်ကိုပြန်ကောက်ရင်တော့ဒေါသတယ်မှာပြန်ကြတယ်။တောကဟာဒေါသ။အဲ့တော့တောကကင်းစင်စေဖို့အတွက်တတိပဌံအားထုတ်ပါတဲ့။တတိပဌံမအားထုတ်ရင်ဘယ်တော့မှတောကကင်းစင်မှာမဟုတ်ဘူး။ပေါ့ပေါ့နေပေါ့ပေါ့စားပြီးတော့ဖြစ်ချင်းတလို့ဖြစ်နေတဲ့ဘဝဆိုတော့လဲဒါကတော့သူညံမမီလို့သူကတောကမသိပဲရှိနေဘူး။ဟုတ်လား။ဒါသူညံမမီလို့ဟိုပုံမှန်ဉာဏ်ကြီးမရှိလို့ချင်းပူဆွေးစရာရှိတာမပူဆွေးတော့ပေါ့ပေါ့ပါပါပဲပြောပြောချင်းချင်းပဲဘာကြီးပဲဖြစ်နေဖြစ်နေဘလောက်ပဲဒုက္ခဒုက္ခကြောက်ပါ तू ကခပ်ပေါ်ပေါ်ပဲနေတော့တယ်အဲအဲ့ဒီလိုမျိုးမဟုတ်ဘူးတာမန်ပုံမှန်လေးဉာဏ်ကြီးကတော့ရှိနေတယ်ဆိုလို့ချင်းလူဆိုတာစိတ်ပုံမှန်ရှိနေတယ်ဆိုလို့ချင်းဝမ်းနေစရာရှိရင်ဝမ်းနေတတ်တယ်ပူဆွေးစရာရှိရင်ပူဆွေးတတ်တယ်စိတ်တက်ကမြင့်မြတ်သွားပြီဆိုလို့ချင်းတော့မပူဆွေးတော့ဒါဆိုရင်တောကမရှိတာနှစ်မျိုးရှိတယ်အယူတွေလိုမျိုးရယ်ဉာဏ်မမီတဲ့လူရယ်တစ်မျိုးရှိတယ်လုံးဝဉာဏ်ကြီးပြည့်ဝပြီးစင့်မြင့်သွားတဲ့လူနှစ်မျိုးရှိတယ်တို့လိုတာမန်အလက်တန်းသာပုံမှန်လူတွေအတွက်ကတော့ငိုစရာရှိရင်ငိုမိတာဟုတ်လားဆွေးစရာရှိရင်ဆွေးမိတာတောကပူဆွေးမှုဆိုတာရှိနေကြတယ်အဲ့ဒီပူဆွေးစရာရှိတာကိုမပူဆွေးဘဲနဲ့ပုံမှန်လူသမားဟာပူဆွေးစရာဖြစ်တယ်ဥမာအဖေလည်းတည်ပါတယ်အမေလည်းတည်ပါတယ်ဥမာတတိုက်တိုက်ပွဲတွေဖြစ်တယ်တို့မှမီးလောင်သွားတယ်ตาลีป่าวะตะมีลีป่าวะสัตว์ดิဖြင့်ไอ้คําว่าซี้ใสဥစ္စာကြီးซုံးတော့ရင်ဒါသူငိုွားတော့မှာတော့ไอ้မှာမငိုဘဲနဲ့ထကြည့်လိုက်ရင်ไอ้လူလစ်တော့ဟုတ်လားမဟုတ်လားไอ้လူလစ်တော့လစ်တော့ဆိုတော့ယူသွားပြီလို့ပြောอ่ะเนาะเออไอ้လူယူသွားပြီ तू อ่ะပုံမှန်မဟုတ်တော့လीပုံမှန်မခံစားနိုင်တော့ငိုเสียချင်တာဒါကြောင့်တော့ဟိုนายีรีบาริมาဆိုလို့ချင်းไฉ่ทาလို့ချင်းငိုช้าไล่ငိုช้าไล่ဆိုတော့ငိုช้าไล่ခါမှာ तू อ่ะပုံမှန်ဘဝကို तू ပြန်ရောက်မယ်မငိုဘဲနဲ့ဇွတ်တင်းတိုင် तू တတိလစ်သွားတာမျိုးတွေဘာဖြစ်သွားไอ้လူတွေရှိเนาะဒါကြောင့်တော့ကဖြစ်เสียချင်တို့ကတော့ဖြစ်နေကြသေးတယ်အဲ့တော့ငါတော့ကဖြစ်เสียချင်တာဖြစ်နေသေးတယ်ဆိုလို့ရှိရင်တော့ဒါပုံမှန်ဖြစ်နေသေးတယ်မဖြစ်နေဘူးဆိုရင်ကိုယ့်ကိုတတိတာငါအဆင်ပြေသွားတာလားယူသွားတာလားเนาะအဲ့ဒါလည်းတတိတာဟုတ်လားတော့ကဖြစ်ထားရတဲ့အတန်းမဖြစ်ဘူးဆိုလို့ရှိရင်တော့ဒါနှစ်ချက်တော့ရှိเนาะအဆင်ပြေတဲ့ဘက်ကိုတို့ကရောက်အောင်သွားကြမယ်လေဟုတ်လားတော့ကတွေကြုံနေတယ်ဆိုလို့ရှိရင်တော့ကမဖြစ်အောင်လည်းနှလုံးသွင်းတတ်သွားတယ်ဒါအဆင်ပြေသွားတာလေအဲ့ဒီကိုရောက်အောင်သွားမယ်ယူတဲ့အဆင်တွေကိုမဆင်းကြတော့နဲ့ဟုတ်လားเออหอบีตั้วจองไอ้เฉิงเน้ตั้วบีเดี๋ยวဆိုလို့ရှင်ตั้วจองဆိုပြန်အောင်ပြောတာမဟုတ်เนาะตอกกินစီရန်တဲ့အဲ့ဒီပူဆွေးမှုဆိုတဲ့ตอกกินဖို့ဆိုလို့ရှင်ဟောဒီတတိပဌံတရားကိုအားထုတ်ဖို့တလန်းနေပဲရှိပါတယ်တတိပဌံအားထုတ်ပါတဲ့ကဲဘလောက်အားကိုးစရာကောင်းတော့သင်ပါဗောငါတို့ကငါးညပြည့်ရယ်ဆယ်ညပြည့်ရယ်သင်ပြီဗောပရိဒေဝါတဲ့ตอกရဲ့အထက်ကိုရောက်သွားပြီပူဆွေးရုံနဲ့မဟုတ်တော့ငိုကြွေးသွားပြီပူဆွေးတယ်ဆိုတာတနှုံနှုံနဲ့ကိုယ့်ကိုပူဆွေးနေတောကတွေရအောင်မခံနိုင်တော့တဲ့အဆုံးမှာမခံနိုင်တဲ့အဆုံးတော့ငိုရှာပစ်လိုက်တယ်လို့ဆိုင်းဒီဆိုင်ဆိုသလိုပဲမခံနိုင်တဲ့အဆုံးတော့ငိုရှာပစ်လိုက်တယ်ပရိဒီဝါပြင်းစွာပူလောင်သွားတယ်နော်ပြင်းပြင်းထန်ထန်ပူလောင်သွားတယ်ခံစားမှုကပြင်းသွားတယ်ငိုသွားတယ်ချစ်သူနဲ့ဝေးသွားရတယ်တနှုံနှုံနဲ့တောကဖြစ်တယ်နောက်ဆုံးတော့ငိုရှာလိုက်တယ်ဆိုပရိဒီဝါကိုပြောင်းသွားတယ်အစင်မြင့်သွားတယ်အစင်မြင့်တယ်အကုသိုလ်ဘက်ကအစင်မြင့်သွားနော်ပို့ပြီးတော့မှသိုးသွားတာပို့ပြီးတော့မှသိုးသွားတာအမေအဖေနေမကောင်းဘူးကို့မှာတောကတွေဖြစ်နော်မခံနိုင်တဲ့အဆုံးသူငိုချပစ်လိုက်တယ်စီးပွားရေးတွေအဆင်မပြေဘူးငွေရေးကြေးတွေအဆင်မပြေဘူးတောကရောင်းဝယ်တွေအဆင်မပြေတာပဲဖြစ်ဖြစ်ကို့မိသားစုရဲ့စားဝတ်နေရေးအတွက်ခက်ခဲနေတာပဲဖြစ်ဖြစ်အတုံးစရိတ်တွေလိုနေတာပဲဖြစ်ဖြစ်လူဆိုတာအိတ်လဲတိစိတ်စားလဲတိစိတ်နဲ့ तू ဟာပူဆွေးနေရတယ်တောကဖြစ်နေအဲ့ဒီတောကတန်တွေကိုမခံနိုင်တော့တဲ့ဆိုမှငိုရှပြလိုက်ပရိဒီကပြင်းစွာပူလောင်သွားတယ်သူ့ရဲ့စိတ်နှလုံးကိုပြင်းစွာပူလောင်သွားတယ်ပရိဒီကပရိစ္ဆသမုပ္ပါဒ်မှာဒါတွေကိုထပ်တင်မယ်ဟုတ်ပြီလားကဲပရိဒီကအဲ့ဒီလိုပရိဒီကကင်းစေဖို့အတွက်ကလည်းတခုတည်းသောနီလန်းဟာဟောဒီတတိပဌံတရားကိုပဲအာထုတ်ရပါမယ်အာကိုလောက်တယ်မလားတို့ဖျားပွင့်လာတာအဲ့ဒီအတွက်အဓိကပါတို့ဖျားပွင့်တယ်ဆိုတော့နော်တတိပဌံတရားကိုအာထုတ်ရင်ဖះပွင့်နေတဲ့တိပ္ပံတရားတင်ယူနာကြနေကြရင်အဲ့ဒီနေရာဟာဖះပွင့်နေတယ်လို့မှတ်ပါတဲ့အထကထာတွေကဟိုတုန်းကအထကထာဆရာကြီးကပြောတာဒီထဲမှာတိပ္ပံတရားတို့တင်နေတယ်ဒီထဲမှာမြတ်စွာဘုရားပွင့်နေတယ်ဒါဟာဇေဒဝန်ကျောင်းတော်ကြီးဖြစ်သွားတယ်
ပုဗ္ဗာယုံကြောင်းဘုရားရှင်သတင်းသုံးနေတဲ့ကြောင်းကြီးလိုမျိုးဖြစ်သွားတယ်။ဆရာတို့ဆိုင်ထဲမှာသတိပဋ္ဌာန်တရားလေးတို့ကြောက်ကြောက်ကြောက်နဲ့ရိုက်နေတဲ့သတိပဋ္ဌာန်လေးကိုနှလုံးသွင်းနေသို့မဟုတ်ရင်ဆရာတို့ဘုရားရဲ့သတိပဋ္ဌာန်တရားလေးကိုဖွင့်နေတယ်။ဒါတို့ဆိုင်ကဘုရားဖွင့်နေတာ။မင်းတို့အိမ်နေဘုရားဖွင့်နေတာဆိုရင်သတိပဋ္ဌာန်တရားပွားများအားထုတ်နေမှန်မှန်ကန်ကန်နီးလဲမှန်မှန်နဲ့တရားအားထုတ်နေတယ်။အော်သူ့အတွက်ဘုရားဖွင့်လာတာပဲ။နော်။သာသနာဘလောက်ရှည်တာကြာတာမပြောနဲ့။အနှစ်9000 1000 3000ဘယ်လောက်ချေချေသာသနာကိုမကျင့်သုံးရင်သာသနာတတ်တတ်ကိုတတ်တတ်မဟုတ်လားဟု
တ်ပါတယ
်သာသနာဆိုတာဟို2500 9000ရှေးကြသေးတော့ဆိုရှေးစမ်းပါသေးသူကကိုမကျင့်သုံးရင်သာသနာတတ်တတ်ကိုတတ်တတ်ဘာမှမဆိုင်ကိုသာသနာမှမဟုတ်နေတာမဟုတ်လားကိုကျင့်သုံးမှကိုသာသနာလေကျင့်သုံးတဲ့လူရှိလိုက်သူ့အတွက်ဖျားပွင့်လာတာလေနာကြားတဲ့သူရှိရင်သူ့အတွက်ဖျားပွင့်လာတာဒါဆိုရင်ဖျားချင်ကတို့အတွက်ဓာတ်ရိုက်ပွင့်ထားပြီးသားကြီးတို့ကျင့်သုံးတော့မယ်တို့နာယူနေတယ်တို့တင်ကြားနေတယ်အဲ့လိုမျိုးရှိတယ်နော်ကဲနောက်တစ်ခုဒုက္ခဒုက္ခဒေါမနတဟူသောကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းတို့မှကင်းစေရန်တခုရီသောနိလန်ဒုက္ခဆိုတာကိုဆင်းရဲတာဒေါမနတဆိုတာစိတ်ဆင်းရဲတာဟောဖြားတယ်နာတယ်ခါးတွေကြိုက်နေတယ်နေမကောင်းဘူးကျန်းမာရေးတွေချို့တဲ့တယ်ဒါတွေကဒုက္ခကိုဆင်းရဲတာနော်အဲ့ဒီကိုဆင်းရဲမှုအပေါ်မှာစိတ်ကပါလိုက်ပြီးတော့မှခံစားပြီးတော့မှဆင်းရဲတာအဲ့ဒါကြတော့ဒေါမနတဒါကြောင့်မြတ်စွာဘုရားကမင်းတို့ကြားပူးပြီးသားပါကိုသာနာစေစိတ်မနာစေနဲ့အဲ့ဒါကိုပြောတာဒုက္ခဆိုတာဝိပတ်တရားဖြစ်တယ်တို့ထိမ့်သိမ့်လို့မရဘူးဟုတ်လားတို့ထိမ့်ချုပ်လို့ you cannot control အဲ့ကောင်အဲ့ကောင်ငါတို့ control လုပ်လို့မဖြစ်နိုင်သူ့ကိုလုပ်လို့မရဘူးသူ့ကိုမရဘူးဆိုတဲ့အခါကျတော့ဒီဒုက္ခဝိပတ်စိတ်တစ်ခုဖြစ်တယ်ဝိပတ်စိတ်တစ်ခုဖြစ်တဲ့အတွက်သူ့control လုပ်ဖို့လေတိတ်ခတ်ခဲတယ်ကြုံနေရမှာပဲအေးတို့ control လုပ်လို့ရတာ dominant တာဟုတ်လားဒါတို့ထိန်းချုပ်လို့ရတယ်မဟုတ်လား dominant တာမဖြစ်အောင်လုပ်လို့ရတယ်ကို့သဘောပဲကိုတိတ်ပြီးတော့မှ dominant တာတွေဖြစ်တာမကြည်နဲ့ဘူးလားတောကဆိုတာပူဆွေးတာအဲ့ဒီတောကငါပူဆွေးရသလားဆိုရင်မကြည်မနဲ့ဖြစ်ရင် dominant တာဆိုတာပြောင်းသွားတာဒီအချိန်လေးကိုလက်မခံထားခြင်းဒီအချိန်လေးကိုမကြည်နဲ့ဘူးမကြိုက်ဘူးအဲ့ dominant တာဖြစ်တာနော်အဲ့ဒေါမနတဆိုတာစိတ်ဆင်းရဲသွားတာဒုက္ခဆိုတာကိုဆင်းရဲနေတာဒုက္ခကိုဆင်းရဲခြင်းဘေးဒေါမနတစိတ်ဆင်းရဲခြင်းဘေးတွေရနေလွတ်ကင်းခြင်းပါတယ်ဆိုရင်လေဟောဒီသတိပဋ္ဌာန်အားထုတ်ဖို့အတွက်တလန်းနေပဲရှိတယ်တနည်းနေပဲရှိတယ်ဒီလိုဆိုလိုတယ်နော်မဂ်ဂင်၈ပါးဒီဟုသောနိဗ္ဗာန်သို့သွားရာလမ်းပေါ်ဒါဆိုရင်အပေါ်မှာကြည့်လိုက်ဒါအပေါ်ကဟာဒုက္ခတဲ့မကောင်းတဲ့အကျိုးဆက်တွေကိုမဖြေမကောင်းတဲ့အကျိုးဆက်တွေကိုဖြည့်ရှင်းနိုင်ဖို့အတွက်နီလန်းပေးလိုက်တာဟုတ်ပြီလားအဲ့ဒါတတိထားမယ်နော်စိတ်တက်စင်ကြယ်ဖို့နံပါတ်1နံပါတ်2တောကနံပါတ်3ပရိဒေဝနံပါတ်4ဒုက္ခနံပါတ်5ဒေါမနတာဟောအဲ့ဒီအုပ်စုဟာတဲ့မကောင်းတဲ့အရာတွေဖြေရှင်းဖို့အတွက်ဒီတတိပဋ္ဌာန်ကိုအားကိုးရမယ်နေတယ်ကောင်းတဲ့အရာတွေကိုတက်လန်းဖို့အတွက်အောက်မှာနှစ်ချက်ကျန်နေတယ်တဲ့ဟုတ်လားနိဗ္ဗာန်သို့သွားရလမ်းပေါ်ရောက်ရန်တခုရီသောနိလန်တဲ့နိဗ္ဗာန်ကိုသွားတယ်ဆိုတာနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရပါလို့ဤရှင်ဖေဟာမရဘူး sorry ပဲเนาะဟောဒီလမ်းကြောင်းပေါ်မှာကျင့်သုံးပြီဟောဒီအတိုင်းသွားရင်တော့ရမယ်ဟုတ်ပြီလားဤတည်းမေပေါ်ညာနိဗ္ဗာန်နတ်တာပြေစရောဟောတုဆိုပြီးတော့ချခဲရုံနဲ့လည်းမရပါဘူးကိုစန္ဒပြုတာတော့ပြုတာပဲစန္ဒတော့ပြုရမှာပဲကုသိုလ်တွေလုပ်ရင်စန္ဒတော့ပြုရမှာပဲမလို့ကျင်တာဘာအကြီးရွေးတာလဲအဲ့ဒီဟာစန္ဒပြုလိုက်မှညာနာတံပြုလည်းဖြစ်တယ်ကို့အတွက်ပန်းတိုင်တစ်ခုလည်းတီထောင်ထားပြီးသားဖြစ်တယ်အဲ့လိုမဟုတ်လို့ချင်ရင်တော့အလူလူတယ်အလူခံကြွလာတယ်ပတ်စံတထောင်ပေးတယ်နာမည်လေးကဘာလို့လဲမလို့မလို့ဘာမှမလို့ပန်းနိုင်မရှိဘူးဆန္ဒမရှိဘူးတော့ဘာမှမရရှင်ဘူးလားကိုရွှေနေသားတွေကတထောင်လူလိုက်တာလေဘာမှမရရှင်ဘူးလားမလို့မလို့မလို့အဲ့ဒါတွေမလို့အဲ့ဒါတွေအပေါ်ရံနေတာဖောက်တက်ကြရတွေလောက်တာလေနော်မလို့ရဘူးအလူခံကဘာဖြစ်ရှင်တာလဲနာမည်လေးရေးကျင်တာအေးရေးလိုက်ရေးလိုက်လို့တော့မလို့ပါဘူးပြောကြည့်လိုက် तू ရေးကျင်တယ်ဆိုရင် तू ရေးဖို့လိုအပ်လို့ပဲရေးကျင်တယ်ဆိုရင်ရေးနာမည်လေးပြောလိုက်မယ်ပြီးလို့ချင်းကိုယ်စိတ်ကအာယုံပြုထားလိုက်သူအစုတွေပါတွေပြီးလို့ချင်းအာယုံလေးပြုတ်ထားပေးလိုက်လူကံနဲ့လူကံပုတ်ကိုဒါရင်ချင်းမှုတစ်ခုပဲကိုစိတ်ကလည်းအာမေဩ तू ပေးသည်ဖြစ်စေမပေးသည်ဖြစ်စေနိဗ္ဗာန်သို့ရရရကြောင်းသုံးဖို့လဲခုနပြောတဲ့ body တဆင့်တိုးသုံးချင်လာပြီဗောဓိဉာဏ်ရရရကြောင်းအထောက်ပံ့ဖြစ်ပါလေအာယုံပြုတ်လိုက်ပါအဲ့ဒါမှသာကုသိုလ်ဟာအည်သွေးမြင့်တက်သွားမယ်အဲ့လိုမဟုတ်ဘဲနဲ့ရော့9000မနေ့လားဟိုတဘာရေးတာမှလိုတယ်နော်ကြောက်1000လူမယ်ဟာဆရာကျမ်းမပါသေးဆရာမလို့ပါဘာမှမပြောလင့်ဘူးအဲ့လိုတွေလောက်တာလေပန်းတိုင်မရှိဘူးဆန္ဒမရှိဘူးဟုတ်လားဆန္ဒမရှိဘူးပန်းတိုင်မရှိဘူးညာနာဝေးပြုတ်အောက်တန်းသာကုသိုလ်ဖြစ်သွားမယ်ဟုတ်လားဒါပေမဲ့တို့ကကြိုက်တယ်နော်ဘာမှမလို့ဘာမှမမျောလင့်ဘူးလိုချင်လို့ပြေးတာမဟုတ်ဘူးပြက်တယ်ပြက်တယ်ဟ
ောင်းပြီးလဲအဲ့ဒါကိုအဲ့လောက်အောက်တန်းစားဆန့်သွားတဲ့အယူအဆကိုတို့ကအဲ့ဒါမှကောင်းတာလို့ထင်သွားတယ်ပြတ်သားတယ်သူကလူရင်ပြတ်သားတယ်နောက်လည်းမကြည့်တော့မရဘူးလေဟုတ်လားအမှန်ဆိုရင်လှုပ်တဲ့ဟာလေးတွေကိုစီးရင်လေးနဲ့တော့လှုပ်ထားတင်တယ်ငါဘယ်နေရပါလေလူတယ်ပြန်ကြည့်ရင်အပရစေရနာမဖြစ်ဘူးလားဖြစ်လို့ရှိရင်ထက်ကထက်ကအကျိုးတွေမရဘူးလားဟိုတုန်းကလူခဲ့တဲ့အတိုင်းပြန်ရတယ်လေဟုတ်လားအပရစေရနာပြန်ရတယ်လေအဲ့လိုမဟုတ်ဘူးတို့ကအဲ့တော့တို့မြန်မာတွေကတိတ်လူတာပဲဘာကြောင့်ဆင်းရဲတာလဲတဲ့ဆင်းရဲတာဘောညံမမပါလားပေးလိုက်တာပဲရှိတယ်ဟုတ်လားညံမမပါလားဘမပြီတော့လူတာကဘာမှဘယ်မှမရှိဘူးတဲ့ဘမတွေရဲ့ရှင်တွေကတရားတရားလောက်ဒါနအားလောက်ကောင်းတာလည်းဘယ်မှမရှိဘူးမြန်မာလောက်ဆင်းရဲတာလည်းဘယ်မှမရှိဘူးဘာကြောင့်လဲဟိုင်းမေးလိုက်ကြဘာကြောင့်လဲအဲညာနာဝေပြုတ်ဖြစ်လို့ပါလေဒုတိယဆရာတော်ကြီးကလည်းထဲ့ချတာလေညာနာဝေပြုတ်တယ်ကြီးမလို့ပါလေရှက်စရာကောင်းလိုက်တာညာမရှင်တာသူကအော်အဲ့လိုမျိုးကြီးရှိတယ်တဲ့အဲတော့နိဗ္ဗာန်သို့သွားရလမ်းပေါ်ရောက်ရန်ဆိုလို့ရှင်ဆန္ဒပြုပါကုသိုလ်တွေလွတ်တိုင်းလွတ်တိုင်းပါနိဗ္ဗာန်ကိုအာယုံပြုပြီးတော့မှတန်တရာကိုဆင်းရဲကလွတ်ကင်းတဲ့မညံရပါစေတော့ဆိုပြီးနော်ဆန္ဒကလေးပြုတ်လိုက်မယ်သို့တော့အဲ့ဒီဟာနဲ့မပြီးဘူးတဲ့ဒီလမ်းပေါ်မှာရှောက်ပြီးတော့ဒီအကျင့်ကိုကျင့်ပါတဲ့ဒါဆိုရင်တော့ခုနလှူခဲ့တဲ့ဟာတွေကလည်းထောက်ပံ့ပေးပါလိမ့်မယ်လူခဲ့တာတွေကတော့များနေပြီသို့တော့ဒီတတိပဌံလမ်းပေါ်မတက်မရှင်းမကျင့်ဘူးမရဘူးเนาะဂျိုတို့ကိုလွတ်လိုက်တဲ့အခါမှာကဘာပတ်လမ်းကြောင်းတွေကိုမဝင်မရှင်းသူကလမ်းပေါ်မရောက်သေးဘူးဟုတ်လားဒါဒီခေတ်နဲ့ပြောလိုက်တာပါဂျိုတို့တလုံးလွတ်လိုက်ပြီးစင်ကဘာပတ်လမ်းတွေကိုရောက်သွားမှသူ့ဟာသူရှော့ရှော့မမွေသွားတော့တယ်မဟုတ်လို့ချင်းကဘာပတ်လမ်းတွေကိုမရောက်မရှင်းသူတို့တတိမထုတ်ပြန်ရသေးဘူးကဘာပတ်လမ်းတွေကိုဝင်သွားပြီဆိုမှသူတို့ဂျိုတို့ကအောင်မြင်စွာလွတ်တင်နိုင်ပါပြီအဲ့တော့တို့ကငါတို့တင်လိုက်မဲ့ဂျိုတူကိုအောင်မြင်သွားလွတ်တင်နိုင်ပါ ਈ လို့ပြောဖို့တော့ကကဘာပက်လန်းနဲ့ဝင်ဖို့လိုတယ်။ဟောဒီလမ်းကြောင်းပေါ်ဖွင့်သွားဖို့လိုတယ်။အဓိပ္ပာယ်ပေါ်တက်သွားဖို့လိုတယ်။ဟုတ်ပြီလား။ကဲနံပါတ်5နိဗ္ဗာန်သို့သွားရလမ်းပေါ်ရောက်ယုံလားတဲ့။ရောက်ယုံနေမဟုတ်ပါဘူးတဲ့။ကျင့်သွားမယ်ဆိုလို့ချင်းနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်။သစ္စိကိရိယာယအဝတ်မှာပါတယ်။မျက်မှောက်ပြုနိုင်ပါတယ်။နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်တဲ့။အဲ့ဒီလိုနိဗ္ဗာန်အထိရောက်အောင်မျက်မှောက်ပြုဖို့အတွက်ဆိုရင်လေဒီတတိပဋ္ဌာန်တရားဟာတခုတည်းသောနိဒန်းပါတကြောင်နဲ့ရှိတဲ့နီလန်းပါဧကာယနောအယံမကောတိတ်တံဖို့ရှိတာပဲပါဠိတော်လေးကိုတူတူပူဇော်မယ်ပြီးရင်ပြန်မယ်နော်မေတ္တာပို့တာပါညာမလုပ်တော့ဘူးချိန်နောက်ကြတော့မှဆိုလို့ကဲအတူတူတံပြိုင်လေးပူဇော်ရအောင်နောက်ရက်လဲတတိပဌံမပြီးမရှင်းတော့ဒါလေးပူဇော်ကြမယ်ပြီးလို့ရှင်မေ့လိုက်တော့ဆရာမပြောလဲမေ့ထားတာပဲဟုတ်မဟုတ်လားကဲသမယ်ဧကာယနောအယံဘိကဝေမက္ကောတတ္တာနံဝိတုဒ္ဓိယသောကာပရိဒေဝာနံတမတိတ်ကမာယဒုက္ခဒေါမနတာနံအဋ္ဌိကမာယညာယတာအဓိကမာယနိဗ္ဗာနတာသစ္စိကိရိယာယယရိတံသတ္တာရောတတိပဌာနာကဲသာဓုပါဗျာသာဓု
သာဓု
သာဓုကဲကျန်ကြသူနှစ်ဖန်ထပ်ကြိုးစားကြကြပါဦး